Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 30မိနစ်အပြင်လိုင်းလက်မီတာ190ကပါဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမဲ့ထိတ်တန့်ရောက်သတင်းတွေကတော့ယူကရိန်းကနေခွဲထွက်သွားတဲ့ပြည်내နှစ်နယ်ကိုတီးခြားနိုင်ငံတွေအဖြစ်နဲ့အသိမှတ်ပြုကြောင်းရုရှားသမ္မတကလက်မှတ်ထိုးပြီးတဲ့နောက်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့ညမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။အာနာသိစကောင်စီဟာပြည်သူတွေကိုတိုက်ခိုက်ဖြိုခွဲရမှာတုံးတဲ့ဂျက်တိုက်လေးရင်နဲ့တန်ဂျက်ကကားတွေကိုရုရှားနဲ့တရုတ်လိုပြပနိုင်ငံကနေလက်ခံရရှိနေတယ်လို့မြန်မာလူခွေဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုလိုက်တာဒီလိုထိတ်တန့်ရောက်သတင်းနေတဲ့အတူသတင်းပေးပို့ချက်ထဲမှာတော့ရှမ်းနဲ့ကယားပြည်နယ်နယ်ဆက်မိုးပြဲမြို့နယ်လွယ်ရင်မင်္ဂလာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေကပြင်းထန်နေပါတယ်
ဒီမနေ့လည်းအဲဒါဒီဆောင်မှုတွေရှိပါတယ်အခုလေးတင်လည်းပြပါတယ်ဒီနေ့ကြီးတဲ့ပြည်တယ်တော့ဒီနေ့ညည်တွေလည်းပြတာပေါ့နော်အဲတော့အိမ်ကြီးလောင်လာလည်းတွေ့ရတယ်
ဒီမိုးပြဲကသတင်းနဲ့အတူကချင်ဘက်ကစီးရဲသတင်းနောက်ဒီကနေ့ကြာရောက်တဲ့2 6လုံးနဲ့အထိမ့်မတ်နိုင်ငံတော်ဆန္ဒပြနေတဲ့အကြောင်းနဲ့အတူ ICJ မှာခုခံခြေပနေတဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလိုက်နဲ့ VOA ဆက်သွယ်မေးမြန်းချက်စတဲ့သတင်းတွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့အလိမ္မာတို့ကပြောပြပေးကြပါလိမ့်မယ်ရှင
်ယူကရိန်းကခွဲထွက်သွားတဲ့ပြည်내နှစ်နယ်ကိုတီးခြားနိုင်ငံအဖြစ်အသိမှတ်ပြုကြောင်းရုရှားသမ္မတပူတင်ကလက်မှတ်ထိုးပြီးတဲ့နောက်ကုလသမဂ္ဂလုံခြုံရေးကောင်စီဟာတနင်္လာနေ့ညမှာအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒိုနက်စ်နဲ့လူဟန့်စ်ပြည်နယ်တွေကတီးခြားနိုင်ငံတွေအဖြစ်ခွဲထွက်သားကိုခုလိုရုရှားကအသိမှတ်ပြုလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကလုံခြုံရေးကောင်စီကိုပြောပါတယ
်။ It is an attack on Ukraine's statusas a UN member state
ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံယူကရိန်းကိုတိုက်ခိုက်တာဖြစ်ပါတယ်နိုင်ငံတကာဥပဒေရဲ့အခြေခံမူကိုချိုးဖောက်တာဖြစ်ပါတယ်ကုလသမဂ္ဂဗရိညင်စာရန်ကိုဖိစံတာဖြစ်ပါတယ်ဒါနဲ့ပေါ်တာကတော့ယူကရိန်းကိုဆက်လက်ကျူးကျော်နိုင်ဖို့အတွက်အကြောင်းတရားကိုရုရှားကဖန်တီးနေရမှာစင်ကြေအကြောင်းတရားဖြစ်တယ်ဆိုတာရှင်းပါတယ်လို့သံအမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကပြောသွားခဲ့တာပါရုရှားသံအမတ်ကြီးဗာစီလီနီဘန်ဇီယာကတော့အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာယူကရိန်းကိုစိတ်ဆိုးအမျက်ထွက်လက်နက်ကင်လာအောင်တွန်းပို့နေတာဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောပါတယ်။ရုရှားသမ္မတပူတင်ကရုရှားတပ်တွေကိုငြိမ်းချမ်းရေးထိန်းသိမ်းရေးတပ်တွေအဖြစ်ယူကရိန်းကနေခွဲထွက်လာတဲ့ပြည်내နှစ်နယ်တဲကိုစေလွှတ်မှာဖြစ်ပါတယ်လို့လည်းရုရှားသံအမတ်ကြီးကပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကတော့ဒီကနေ့မနေ့အစောကြီးတိုင်းပြည်ကိုစကားပြောကြရမှာဘသူ့ကိုဘာမှကျွန်တော်တို့ပေးလိုက်မယ်မဟုတ်ဘူးလို့ပြောကြားသွားခဲ့ပါတယ်။လွန်ခဲ့တဲ့၈နှစ်တုန်းကရုရှားကယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကျူးကျော်ဝင်ရောက်ခဲ့ပြီးသူပိုင်ဖြစ်သတ်မှတ်ခဲ့တာပါ။ယူကရိန်းရဲ့ခွဲထွက်ပြည်နယ်နှစ်ခုကိုနိုင်ငံအဖြစ်ရုရှားကအသိအမှတ်ပြုလိုက်တဲ့အပေါ်မှာဥရောပနဲ့အာရှပစိဖိတ်နိုင်ငံတွေကရှုတ်ချလိုက်ကြပါတယ်။အမေရိကန်ဥရောပနဲ့ဗြိတိန်နိုင်ငံတို့ကရုရှားနိုင်ငံအပေါ်မှာပထမအတုပ်ပိတ်ဆို့အရေးယူမယ်လို့ကြေညာလိုက်ကြပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံ28နိုင်ငံကရုရှားအပေါ်ပိတ်ဆို့အရေးယူရေးနဲ့ပတ်သက်ပြီးအင်္ဂါနေ့မှာအစည်းအဝေးကျင်းပခဲ့ကြပါတယ်။ထီးသွားလာခွင့်နဲ့လူပုဂ္ဂိုလ်တွေအပေါ်အရေးယူတာတဲ့မကတဲ့ပိတ်ဆို့အရေးယူမှုတက်ကိုဆွေးနွေးနေကြတယ်လို့ EU တာဝန်ရှိသူတို့ကပြောပါတယ်။အာရှပစိဖိတ်ဒေသကခေါင်းဆောင်တွေကလည်းယူကရိန်းရဲ့အချုပ်အခြာအာဏာကိုခိုင်ခိုင်မာမာထောက်ခံလိုက်ကြရုရှားကိုရှုတ်ချလိုက်ကြပါတယ်ပိတ်ဆို့အရေးယူရေးအပါအဝင်အရေးယူဆောင်ရွက်နိုင်တာတွေကိုနိုင်ငံတကာအသိုက်အဝန်းနဲ့ဆွေးနွေးမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်အခုအိစဟာဥရောပသားမကပဲကမ္ဘာတစ်လောကအပေါ်ကြီးမားတဲ့တက်ရောက်မှုရှိလိမ့်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဆိုလိုက်ပါတယ်တောင်ကိုရီးယားအပေါ်ကြားရောက်လာနိုင်တဲ့စီးပွားရေးအကျိုးဆက်တွေကိုလည်းပြင်ဆင်ထားဖို့တာဝန်ရှိသူတွေကိုတောင်ကိုရီးယားသမ္မတကပြောထားပါတယ်။ဒါဟာရုရှားကတေချာတွက်ချက်ဆောင်ရွက်တာဖြစ်ပြီးယူကရိန်းကိုကျူးကျော်ဝေရောက်ဖို့ခြေစင်းခဲ့လိုက်တာဖြစ်တယ်လို့နယူးဇီလန်နိုင်ငံရဲ့ဝန်ကြီးန နာနာမဟုတ်တာကပြောပါတယ်။ဘာအကြောင်းချက်မှသတ်မှတ်ချက်မထားဘဲစုတ်ခွာဖို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတော့ရုရှားကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးရုရှားကဘာပဲလုပ်လို့အနောက်နိုင်ငံတွေကရုရှားအပေါ်ပိတ်ဆို့အရေးယူလိုက်ပဲလို့ယုံကြည်ကြောင်းရုရှားသမ္မတပူတင်ကတင်းလာနေကပြောလိုက်ပါတယ်။နေတို့ကအရှိတ်ဘက်ကိုချဲ့လာတာကိုမြေပုံမှာကြည့်နိုင်တယ်လို့ရုရှားသမ္မတပူတင်ကပြောပါတယ်။သူတို့ကကျွန်တော်တို့ကိုအယူလောက်ခဲ့ကြတာပါ။နေတို့ကအစ်စ်၅စင်းနဲ့တစ်စင်းပြီးတစ်စင်းတိုးချဲ့ခဲ့တာကျွန်တော်တို့မှရှိပါတယ်လို့ရုရှားတနိုင်ငံလုံးကိုပြောတဲ့သူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့တာပါ။အဲ့ဒီမိန့်ခွန်းမှာအမေရိကန်ကပိတ်ဆို့အရေးယူမှနဲ့ရုရှားရဲ့လုံခြုံရေးအကြောင်းကိုသူကပြောခဲ့တာဖြစ်ပါတယ်။ရလကတော့နေတို့ရဲ့စစ်ရေးအခြေခံအဆောက်အုံတွေကရုရှားရဲ့နေဆက်ကိုရောက်ရှိလာခဲ့တာပါပဲလို့သမ္မတပူတင်ကဆိုပါလေ။ဥရောပလုံခြုံရေးအကြက်တက်ဖြစ်ရတဲ့အကြောင်းတွေတဲကဒါဟာအကြောင်းတစ်ကြောင်းဖြစ်ပါတယ်လို့လည်းသူကဆိုသွားပါလေ။ရုရှားကလုံခြုံရေးဆိုးရိမ်ချက်တွေကိုပြောခဲ့ပြီးပြက်အမေရိကန်နဲ့နေတိုးကမဖြေကြားခဲ့ကြဘူးလို့သမ္မတပူတင်ကပြောပါလေ။ကျွန်တော်တို့ရဲ့လုံခြုံရေးကိုကာကွယ်မဲ့ဆောင်ရွက်ချက်တွေကိုဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့မိမိရဲ့လုံခြုံရေးကိုကာကွယ်ပိုင်ခွင့်လည်းရှိပါတယ်။ကျွန်တော်တို့လုပ်မှဒါပါပဲလို့သူကအဲ့ဒီမိန်ကွန်းမှာပြောသွားခဲ့ပါလေ။အမေရိကန်နဲ့နေတိုမဟာမိတ်တွေကတော့ရုရှားကယူကရိန်းကိုကျူးကျော်ဖို့အကြောင်းရှာနေထားတာဖြစ်တယ်လို့ပြောကြပါဗျ။အနောက်နိုင်ငံတွေနဲ့အာရှပစိဖိတ်ဒေသတိုင်းပြည်တွေကရုရှားတပ်တွေယူကရိန်းရဲ့ခွဲထွက်ပြည်နယ်နဲ့နယ်တဲဝင်ရောက်သွားတာကိုရှုတ်ချနေကြချိန်မှာပတ်ဝန်းနေတဲ့နိုင်ငံအားလုံးကိုချုပ်တီးထားကြဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကအင်ကာနေမှာပြောလိုက်ပါတယ်။ယူကရိန်းပြဿနာက Minsk 2 သဘောတူညီချက်ကိုထိထိရောက်ရောက်အကောင့်ထဲပေါ်ဖို့နှေးကွေးခဲ့တာနဲ့ဆက်ဆက်နေတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝိုင်ဝမ်မင်းကပြောကြပါတယ်။တရုတ်နိုင်ငံဟာအားလုံးနဲ့ဆက်ဆံအလုပ်လုပ်သွားမှာဖြစ်ပြီးကွဲပြားခြားနားတာတွေကိုဆွေးနွေးညှိနှိုင်းသွားကြဖို့သူကပြောတော့ပါတယ်။ယူကရိန်းမြို့တော်ကီဖ်မှာရှိတဲ့တရုတ်တန်ရုံးကိုဆက်လက်အလုပ်တွေကိုအပြေးအဝလှုပ်ဆောင်မလားလို့မေးတဲ့အခါမှာတော့တရုတ်တန်တမာအဖွဲ့တွေဟာယူကရိန်းမှာရှိနေတဲ့တရုတ်နိုင်ငံသားတွေနဲ့ယူကရိန်းဖွဲ့စည်းတွေနဲ့သူတို့ရဲ့လုံခြုံရေးအတွက်ဆက်သွယ်ဆောင်ရွက်နေမှာဖြစ်ပါတယ်လို့ပဲဖြေကြားသွားခဲ့ပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15653ညတိုင်းဒိုမီတာ25 kHz 11683ညတိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလန်မီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်ယူအေအမေရိကန်တန်ကနေထိတ်တန်းရောက်နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကအလီမာပါ။တိုက်ပွဲတွေဖြစ်လာနိုင်တဲ့ဆိုပြီးယူကရိန်းနိုင်ငံအရှိချမ်းဒိုနက်စစ်ကမျိုးကအမျိုးသမီးနဲ့ကလေးတွေကိုရုရှားနိုင်ငံတောင်ပိုင်းကိုတင်ဆောင်ဖို့ရုရှားလူလာတဲ့ခွဲထွက်ရေးအဖွဲ့ခေါင်းဆောင်ဒန်နစ်ဖူရှ်အိုင်လန်ကအမိန့်ပေးခဲ့ပါတယ်။ယူကရိန်းတပ်ဖွဲ့တွေတိုက်ခတ်လာနိုင်ခြင်းရှိတယ်ဆိုပြီးဒေတာရင်းလူဦးရေ9သိန်းခန့်ကိုဘေးလွတ်ရာရွှေ့ပြောင်းပေးမယ့်အစီအစဉ်ခွဲထွက်ရေးအာဏာပိုင်တွေတောက်ကြနေကကြေညာခဲ့တာပါယူကရိန်းဘက်ကဒီဆွဆွဲချက်ကိုညှင်းဆိုးခဲ့ပါတယ်ခွဲထွက်ရေးကောင်ဆောင်ဒန်နစ်ဖူရှ်အိုင်လန်ဟာစစ်မှုထမ်းမှုလက်နက်ကင်ဆောင်နိုင်တဲ့အမျိုးသားတွေစစ်ကော်မရှင်ရုံးစီလာရောက်ဖို့လည်းညွှန်ကြားချက်ထုတ်ထားပါတယ်ယူကရိန်းနိုင်ငံရဲ့တောင်မြောက်အရှေ့နေရာတွေမှာရုရှားတပ်ဖွဲ့တွေတိုးမြင့်လာတဲ့နောက်ယူကရိန်းအရှေ့ပိုင်းမှာယူကရိန်းတပ်နဲ့ရုရှားလိုလာတဲ့ခွဲထွက်ရေးအဖွဲ့တွေတိုက်ပွဲပြန်လည်ဖြစ်ပွားနေတာပါယူကရိန်းနဲ့ဆက်အနီးမှာရုရှားတပ်ဖွဲ့ဝင်တသိန်းခွဲနဲ့အထက်ရှိတယ်လို့အနောက်နိုင်ငံတွေကခန့်မှန်းထားပါတယ်ရှင်အာနာသိစစ်ကောင်စီဟာမြန်မာအရဲသားပြည်သူတွေကိုတိုက်ခိုက်ပြိုခွင်းရမှာတုံးဖို့ဂျက်တိုက်လေယာဉ်တွေနဲ့တန်ကြက်ကားကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံတွေကနေလက်ခံရရှိနေတယ်လို့မြန်မာလူအခွင့်ရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်။ဆရာနာသိမီကလေးကစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုကျူးလွန်မှုတွေတက်တဲ့အထောက်အထားရှိနေပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကဂျက်တိုက်လေယာဉ်တွေတန်ကြက်ကားတွေတော်တော်များများစစ်ကောင်စီကိုကူပေးနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီလိုပဲဆာဗီးယားနိုင်ငံကလည်းဒုံးကျည်တွေအမြောက်တွေကိုမြန်မာစစ်အစိုးရစီတင်ပို့ဖို့ခွင့်ပြုထားတယ်လို့သူကဆိုပါတယ်။ဒီလိုလက်နက်ထောက်ပံ့မှုတွေရပ်ဆိုင်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကုလသမဂ္ဂရဲ့မြန်မာလူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးစ်ကတောင်းဆိုခဲ့ပါတယ်။အရက်သားပြည်သူတွေကိုတတ်ဖို့တုံးတဲ့လက်နက်တွေမြန်မာနိုင်ငံကိုကူညီထောက်ပံ့မှုမပေးသင့်ဘူးလို့သူကအလေးအနက်ပြောကြားခဲ့ပါတယ်။
စစ်တပ်ရဲ့ရေနံတဲ့သဘာဝတံငွေနိုင်ငံသားငွေလဲလှယ်မှုတွေဖျက်တောက်ဖို့ကိုလည်းသူကတိုက်တွန်းထားသလိုစစ်ကောင်စီစီကတစ်နဲ့ရှားပါတွန်းထွက်ပစ္စည်းလိုတရံဇာတာတွေဝယ်ယူတာတွေမလုပ်ဖို့ပြည်နယ်နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလအထူးကိုယ်စားလှယ်သောမတ်စ်အန်ဒရူးတားမြစ်တောင်းဆိုထားပါတယ်ရှင်ဘော့စနီးယားနိုင်ငံကိုငွေကြေးအကူအညီကန့်သတ်ပြီးအရေးယူတန်းခတ်မှုတွေလုပ်သွားမယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဂျိုးဆပ်ဖော်ရယ်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့25နှစ်ကျော်ကကြားဝင်စစ်ဆေးထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်ပြတ်ပြဲသွားတာကြောင့်လူမျိုးရေးအကွဲအကွဲအပြားပြားရှိနေတဲ့ဘော်လကန်ဒေသပြိုကွဲနိုင်ခြင်းကိုတားဆီးဖို့ဖြစ်တယ်လို့ဆိုပါတယ်။ဘော့စနီးယားဆပ်စစ်ကောင်းဆောင်မလော်ရက်ဒေါက်တစ်ကိုအမေရိကန်ကပိတ်ဆို့အရေးယူမှုအသစ်ပြီးခဲ့တဲ့လကကြေညာခဲ့ပါတယ်။ဆပ်လူမျိုးတွေရှိနေတဲ့ဘော့စနီးယားနိုင်ငံကိုခွဲထွက်ပြီးအိမ်နီးချင်းဆာဗီးယားနိုင်ငံနဲ့ပူးပေါင်းမယ်လို့သူကဆိုဩနေတာပါ။အမေရိကန်ပြည်ထောင်စုကကမ္ဘာကထာလုံနေတဲ့ဒေတန်ငြိမ်းချမ်းရေးသဘောတူညီချက်ကိုထိခိုက်စေမယ်။ဒေတာရင်းမတည်ငြိမ်မှုတွေဖြစ်အောင်ဒေါက်တစ်ကချင်းချောက်လှုံ့ဆော်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပါတယ်။EU နိုင်ငံအများစုကဒေါက်တစ်ကိုပိတ်ဆို့အရေးယူမှုတွေလုပ်လို့ပေမဲ့ဟင်ဂရီ၊ခရိုအေးရှားနဲ့ဆလိုဗေးနီးယားနိုင်ငံတို့ကတည်တည်တသာဆန့်ကျင်နေကြပါတယ်။ဘော့စနီးယားနိုင်ငံရဲ့ရွေးကောက်ပွဲမတိုင်ခင်ဒီနှစ်နောက်ပိုင်းမှာရွေးကောက်ပွဲဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လည်း EU ကတောင်းဆိုထားပါတယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ယူကရိန်းအရှေ့ပိုင်းဒေသတွေစီရုရှားတပ်တွေစစ်လွတ်ခဲ့ပြီးနောက်အာရှနိုင်ငံတွေကအစုရှယ်ယာတွေတည်တည်တသာကျဆင်းသွားပါတယ်။အင်္ဂါနေ့အစောပိုင်းမှာတော့ဟောင်ကောင်မှာရှိတဲ့ဟန်ဆန်အစုရှယ်ယာက 3.2 ရာခိုင်နှုန်းထိကျဆင်းခဲ့တယ်လို့ဒိုဂျိုရဲ့ Nikkei 225အညွန်ကိန်းကတော့ 2.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။ငွေကြေးရောင်းဝယ်မှုမှာတော့အမေရိကန်ဒေါ်လာကိုဂျပန်ငွေ 114.84 ယန်းကနေ 114.62 ယန်းထိကျဆင်းပြီးယူရိုဒေါ်လာကတော့ 2.1312 ဒေါ်လာကနေ 2.13 ထိကျဆင်းသွားပါတယ်။စီစီကတော့အမေရိကန်ရေနံစိမ့်နဲ့အတူ 2.8 ရာခိုင်နှုန်းတက်လာပြီးတော့မနေ့တနင်္လာနေ့သမ္မတများနေ့မှာတော့အမေရိကန်ဈေးကွက်တွေပိတ်ခဲ့ပါတယ်။ယူကရိန်းအရေးနဲ့ဆက်ဆက်ပြီးရှယ်ယာရှင်တွေဟာအစုရှယ်ယာတွေရဲ့အပြောင်းလဲတွေကိုစောင့်မျှော်နေကြမှာပဲ။ဥရောပကရှယ်ယာတွေတနင်္လာနေ့မှာကျဆင်းသွားပါတယ
်။ထိတ်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အလိမာတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဖေဖော်ဝါရီလ22ရက်အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်မိုးပြဲနဲ့ဖဲခုံတဝိုက်တိုက်ပွဲတွေပြင်းထန်နေတဲ့သတင်းနဲ့စပါမယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်ဆက်မိုးပြဲမြို့နယ်လွယ်ရင်မင်္ဂလာကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲပြင်းထန်ပါတယ်။တိုက်ပွဲအတွင်စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေပါလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲနယ်ထဲမှာတိုက်ပွဲပြင်းထန်နေတာဒီကနေ့ဆိုရင်9ရက်သက်တိုက်ရှိနေပါပြီ။လေရင်နဲ့ပစ်ခတ်တာကြောင့်အိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရတဲ့ဒေသခံပြည်သူတွေဟာနေထိုင်စားသောက်ရေးအခက်အခဲအတော်ဖြစ်နေပါတယ်။ရှမ်းပြည်နယ်တဲကတောင်ကြီးခရိုင်ဖဲခုံမြို့နယ်မှာလည်းဒီကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တဲကတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်
။ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားလွန်ခဲ့တဲ့9ရက်နေ့ကလေးကနေ့စဉ်ရက်ဆက်တိုက်ပွဲပြင်းထန်နေတဲ့မိုးပြဲမြို့နယ်မှာဖက်ပြိုင်လ22ရက်ဒီကနေ့မနက်ပိုင်းမှာတိုက်ပွဲပြင်းထန်ခဲ့ပါတယ်။မိုးပြဲမြို့နယ်လွှဲရင်မင်္ဂလာကျေးရွာတဝိုက်မှာမနက်ပိုင်းကလက်နက်ကြီးလက်နက်ငယ်ဆက်တိုက်ပစ်ခတ်နေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ်
။မနေ့ညမိုးဆုပ်ချိန်လဲကြားတယ်နောက်ဒီမနေ့လဲအဲဒီခါမှုတွေရှိပါတယ်အခုလေးတင်လဲပြီပါတယ်ဒီလက်နဲ့ကြီးတဲ့ပြီတယ်နောက်ဒီလက်နဲ့ငယ်တွေလည်းပြီတာပေါ့နော်အဲနောက်အိမ်ကြီးလောင်တာလဲတွေ့ရတယ်ဒီကိုတွေခုပြရတယ်ပြီတာပေါ့ဒီမျိုးတောင်ဖဲအဲ့ဒီဒီလေရင်မင်္ဂလာကျေးရွာတွေရှိတယ်တစ်ဖက်တကျော်တွေပေါ့နော်နောက်ပြီးတော့ဒီဒီခါမှုအပီးတစ်ချက်နားတာပေါ့အခုနားတာဒါအိမ်ကြီးလောင်တာတွေတွေ့ရတာပေါ့နော်နောက်ဆိုင်ရစစ်ကောင်စီတွေကရက်တိုင်းလိုလိုသူတို့လေကြောင်းတိုက်ခိုက်မှုတွေတော်တော်လေးပြစ်လို့လာကြတာပေါ့နော်မနေ့ညလည်းတိုက်ပွဲဖြစ်တယ်ဒီမနေ့ညဖြစ်တာလည်းသူတို့ဒီကြောင်းလိုင်းတွေတောင်းတာပေါ့နော်ခါတိုင်းညလည်းသူတို့တောင်းတာညတိုင်းလည်းလူတောင်းပါတယ်သူကဒီကိုပြန်ပြစ်လို့လာတဲ့အချိန်ပေါ့နော
်တနင်္လာနေ့ညတုန်းကလည်းဝါရီဆူဖလိုင်းကျေးရွာဝီသဲကူကျေးရွာတွေဖက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်တပ်ကစစ်လေရင်တွေနဲ့ဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်အခုရက်ပိုင်းမိုးပြဲတိုက်ပွဲတွေအတွင်းစစ်တပ်ကတင့်ကားတွေအပါအဝင်အင်အားအမြောက်များနဲ့တိုက်ခိုက်တဲ့အပြင်လေကြောင်းကပါတိုက်ခိုက်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတဲ့ ကွာရီစုဖလိုင်းခြေရွာမှာနေ့စဉ်နေအိမ်မိလောင်နေတာများပဲမဲ့မိမငိမ့်နိုင်ဘူးလို့လည်းဒေသခံတွေကပြောပါတယ်
ဒီတော့လည်းဒီဆိုရင်ရတယ်မှာသူကစကြင်းနေတာဟုတ်တော့ဝင်လို့မရဘူးเนาะဒါပေမဲ့တော်တော်များများလောင်မယ်လို့ကျွန်တော်ကျန်ပေါ့နော်အမှားအင်ချင်ကနေရကျော်ပေါ့နော်ဒီဝက်ကျော်လောက်လောင်မယ်လို့ကျွန်တော်ဆက်မှကြည့်လို့ရတယ်ပေါ့နော်ဒီတော့တော့ရစ်တိုင်းလို့လို့တော့
ဖေဖော်ဝါရီ16ရက်နေ့ကလည်းမိုးပြင်းနယ်မှာတိုက်ပွဲတွေစတင်ခဲ့ပြီးဒီကနေ့အထိ9ရက်ဆက်တိုက်နေ့စဉ်ဖြစ်ပွားနေတာပါတရက်ထက်တရက်တိုက်ပွဲနေရာတွေကျယ်လာပြီးတော့စစ်ဘေးဒုက္ခသည်တွေအတွက်ခိုလုံဖို့နေရာအခက်အခဲဖြစ်တဲ့အပြင်စားရေးတောက်ရေးအကူအညီတွေလည်းလိုအပ်နေတယ်လို့နောက်ထပ်ဒေသခံတို့ကပြောပါတယ
်ဒီမှာတိုက်ပွဲလည်းကျင်းပနေတော့ခိုလုံဖို့နေရာလည်းကျွန်တော်တို့ဆက်ဆဲနေရပေါ့နော်အဲဆိုစားဖို့နေရာတွေကလည်းပိုခက်လည်းနေပေါ့
တိုက်ပွဲတွေကြောင့်မိုးပြဲမြို့နယ်မှာထောင်နဲ့ချီတဲ့ဒေသခံတွေပြည်လို့ရကြေးရွာတွေနဲ့တောတောင်တွေထဲထွက်ပြေးတိမ်းရှောင်နေကြပြီးတော့စစ်ပြေးဒုက္ခတွေဆင်းရဲဒုက္ခအမျိုးမျိုးကြုံနေရတာပါမိုးပြဲမြို့နယ်ဖက်မှာတိုက်ပွဲတွေဖြစ်နေသလိုဖဲခုံမြို့လွယ်ပါတာဖရားတောင်နဲ့ကုန်းဆုံဖရားတောင်တို့မှာတိကနေ့မနက်ပိုင်းကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါတယ်စစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားတဲ့စခန်းတွေကိုဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့ပြီးအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဖဲခုံပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတ
ယ်ရွေးပွားတာဖျားတောင်ပေါ်မှာဒီဟိုကတမ55လက်အောက်ခံကလောတပ်ကခလာရခွန်ကလည်းပြီးတော့အဲ့မှာထိုင်နေတယ်လို့အင်အားတော့20လောက်ရှိမှဖြစ်တယ်အဲ့မှာဘူးလင်းတောင်နဲ့6နာရီအချိန်မှာကျွန်တော်တို့ကဒီစခန်းထဲမှာအလင်းလိုက်ဝင်ပြီးတော့စခန်းထဲထိကျွန်တော်တို့ကဖိုးပေါက်ဝင်ပြီးတော့အဲ့မှာတိုက်ပွဲအနီးကပ်ဖြစ်ကြတာဗျစစ်ကောင်စီတပ်ကတော့ကျွန်တော်တို့အနီးကပ်တွေ့ရတဲ့အလောင်းတွေကတော့5ဦးထဲတော့မနည်းဦးရှိတယ်တောင်သူဒဏ်ရာရတဲ့လူတွေအများကြီးရှိတယ်
ချိခိုက်သေးဆုံးမှုကိုတော့ VOA ကတီချအသေးမပြောနိုင်ပါဘူး။တီတက်ခတ်မှုတွေအတွင်းစစ်သက်ဖက်ကလက်နက်နဲ့ကြီးစံတချို့စစ်တုံးပစ္စည်းတွေအနေငယ်သိမ်းဆည်းရမိခဲ့တယ်လို့ပြောပါရယ်။လက်တလုံးမိုးပြင်းတဲ့ဖဲခုံတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဖက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူ
း။ရှမ်းပြည်နယ်ဘက်ကအခြေအနေနားလောင်ပြောပြပေးခဲ့တာဖြစ်ပါရယ်ရှင်။ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားဒီကနေ့နှစ်ရက်မှတိုက်ပွဲဖြစ်ပွားခဲ့ပါရယ်။ဆွမ်ပီယံရွာနာမှာဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ကဂျက်တိုက်လေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ KIA ဘက်ကပြောပါရယ်။လုံရှာရန်ရွာဘက်ကတိုက်ပွဲမှာလည်းလေကြောင်းရန်ကိုစိုးရင်ပြီးတော့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခသည်ပြည်သူတွေဟာတောတောင်လျှို့မြောင်နေတဲ့ပုဂိုလ်ထပ်မံပြီးတော့ထွက်ပြေးနေကြရပါတယ်။ပူတာဝဘက်ကတိုက်ပွဲအခြေအနေရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးပါရှင်။
မြကျင်းအပူတာအိုကားလမ်းမကြီးပေါ်ကပူတာအိုမြို့နယ်မဝေးတဲ့လုံရှာရန်ကျေးရွာနဲ့ဆွမ်ပီယံကျေးရွာနီးရှန်ကက်ဘွန်တက်စကန်နီယာတွေမှာဒီကနေ့ဖေဖော်ဝါရီလ22ရက်နေ့တိုက်ပွဲတွေဖြစ်ခဲ့တာပါ။ဆွန်ဘီယန်ယွာနီတိုက်ပွဲအတွက်မှာစစ်ကောင်စီတပ်ဖက်ကဂျက်တိုက်လေယာဉ်နဲ့လာရောက်ပုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းကချင်တိုင်းသားလက်နက်ကိုင် KIA ရဲ့ပြည်ညိုက်တောင်ကံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါရတယ်
။ဒီနေ့ပေါ့နော်။ဟိုကလူချာယာနဲ့တန်းကြယွာအဲ့ဒီကြားထဲမှာလည်းပြည်သူရင်ထိုင်တိုက်ပွဲအခါဖြစ်တယ်ဆိုတာသိပို့လာတာရှိပါတယ်။ Now နေ့နေ့ဆက်တနိုင်ဒီဝန်ကျင်တော့ချမှာပါဟိုရှင်ကပ်ပုံမှာလည်းလေကြောင်းကနဲ့လာမှတိုက်ခိုက်ရဲပုံကျဲတယ်ဆိုရဲချပါတယ်ကျွန်တော်သုံးသန်းရတာတော့တချိန်ပဲဖြစ်ပါတယ်ဒါပေမဲ့ချက်ကအချက်လင်ကတော့အမဇီးတို့ချားရပါတယ
်ဒီကိမှုအခြေအနေကိုလောလောဆယ်မသိရသေးဘူးလို့ဗမုကြီးနော်ဘူးကပြောပါတယ်စစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့ဆွန်ပီယန်ကျေးရွာနီးရှန်ကပ်ပုံစခန်းမှာတိုက်ပွဲဖြစ်နေတာဒီနေ့အင်္ဂါနေ့ဆိုလို့ရှိရင်9ရက်ရှိပြီဖြစ်ပါတယ်မြန်မာစစ်တပ်နဲ့ KIA တပ်တွေနောက်ထပ်တိုက်ပွဲဖြစ်ခဲ့တာကတော့လုံရှာရဖြစ်ပါတယ်။တပ်ပွဲဟာမနေ့9နိုင်ဝင်ကျင်လောက်ကစပြီးတော့တနိုင်နီးပါးလောက်ကြာခဲ့တာပါ။ဖေဖော်ဝါရီလ1ရက်နေ့ကလေးကလုံရှာရန်ရွာနီးမှာတိုက်ပွဲဖြစ်နေတာကြောင့်ရွာသူရွာသားအများစုကတောတောင်တွေဘက်ကိုထွက်ပြေးပုန်းခိုနေရပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားချိန်မှာပူပြီးတော့ဘီးကင်းနိုင်မဲ့တောတောင်ရှုံမြောင်တွေဘက်ကိုထပ်မံတင်းရှောင်နေရတဲ့ကြောင်းဒေသခံမျိုးသမီးတူကခုလိုပြောပါတယ်။ဒီ
မနေ့9နိုင်လောက်ကဟုတ်တယ်ကြာ။တနိုင်လောက်ရှိရခဏလေးပဲว่าเลยลงชายังเนี่ยคือสมัยโจโจเราเว้ยยัวกันเนี่ยพอแต่ไม่ได้มานี่ยัวก็ชิอะกว่าต้อมาตองเต็มเนี่ยเออได้ยินดีว่าปงดีไอ้ลมนี้เจ้าลงนี่โหจะเข้ายัวมาไอ้ลูกยัวถ้ามาไอ้ลูกอ๋อแล้วแน่ๆที่ที่ปิดเลยเนาะกว่าตองตองจ้าเต็มเนี่ย
အခုလိုမျိုးပူတာအိုမြို့မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မလို့ KIA ကမြကျင်းနာပူတာအိုလမ်းကိုလက်ကုံထိပိတ်ထားလိုက်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးတော့ KIA PDF ပူပေါင်းတပ်တွေဟာပူတာအိုမြို့နယ်တွင်းကစစ်ကောင်စီတပ်စခန်း3နေရာကိုတိုက်ခိုက်ခဲ့ပါတယ်။၃ရက်နေ့မှာတော့ဆွန်ပီယန်ကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တဲ့နောက်လုံရှာရန်နဲ့ဆွန်ပီယန်ကျေးရွာဘက်ကဒေသခံ9000ကျော်ဟာတောတောင်တွေအတွင်းမှာပုန်းရှောင်နေကြရပါတယ်။စစ်ကောင်စီတပ်ဘက်ကစစ်ရင်အားတိုးမြှင့်နေတာကြောင့်လာမယ့်ရက်ပိုင်းတွေအတွက်မှာတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကသုံးသပ်ထားပါတယ်။ ဒီသတင်းနဲ့ပတ်သက်ပြီးမင်းမြတ်နိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကချင်ပြည်နယ်ဘက်ကအခြေအနေကိုသားညုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံအပေါ် ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ဘလို့ခုခံခြေပခဲ့တယ်လဲဆိုတဲ့အကြောင်းဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံအပေါ်မှာ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာဘက်ကတရားစွဲခွင့်မရှိဘူးလို့စစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကတနင်္လာနေ့ကထပ်ကန့်ကွက်ခဲ့ပါတယ်အရင်2019ခုနှစ်တုန်းက ICJ ခုံရုံးခြေပကြက်မှာလဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကအလားတူခြေပခဲ့ဘူးတာကြောင့်ဒီတစ်ခေါက်ခြေပကြက်မှာဘလို့ထူးခြားမှုရှိနေပြီးဘလို့ဆုံးဖြတ်လာနိုင်ပါသလဲစစ်ကောင်စီကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အပြည်ပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဦးကိုကိုလှိုင်ကိုဦးဝင်းမင်းကမေးမြန်းထားတာနားဆင်ပါရှင
်ဥပဒေကြောင့်အရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်။ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ်။အချင်းချင်းအပြင်ဆိုရင်တော့ဂမ်ဘီယာကဒီမှုကိုသူသဘောနဲ့သူဆွဲချက်တင်တာမဟုတ်ဘဲနဲ့ ONC ကိုစား ONC ရဲ့ခိုင်းစေမှု ONC ရဲ့ထောက်ပံ့မှုတွေနဲ့ဆွဲတင်နေတာဖြစ်ပါတယ်။ ONC ကိုယ်တိုင်ကနိုင်ငံတကာအဖွဲ့အစည်းဖြစ်ပြီးတော့မှ Genocide Convention စာချုပ်ဝင်နိုင်ငံတစ်ခုမဟုတ်တဲ့အတွက်တရားစွဲပိုင်ခွင့်မရှိဘူး။ဂမ်ဘီယာဟာမြန်မာနိုင်ငံနဲ့အလန်းကွာဝေးပြီးဘာမှမပတ်သက်တဲ့အပြင်ဒီကိစ္စမှာထိခိုက်နေတာသူလည်းမဟုတ်တဲ့အတွက်တရားရုံးကိုဆွဲဆိုတင်ပို့နိုင်တဲ့အနေအထား standing လည်းမရှိဘူး။မြန်မာနိုင်ငံက genocide convention မှာပါဝင်မှုလက်မှတ်ထိုးတော့က article 8ကိုချင်းချက်ပြုတ်ချန်လက်ထားခဲ့တဲ့အတွက်အမှုနဲ့မသက်ဆိုင်တဲ့တတိယနိုင်ငံတစ်ခုကမြန်မာနိုင်ငံရဲ့ပိုင်နဲ့နေမြေတွေရဲ့ကိစ္စတစ်ခုကိုအများကျိုးလို့ငါဆိုပြီးတော့မှတရားစွဲဆိုတင်ပို့နိုင်မှုမရှိဘူး။ဂမ်ဘီယာနဲ့မြန်မာကြားမှာလည်းပဲအမှုဖြစ်ဆွဲတင်ရောက်တဲ့ဥပဒေကြောင်းဆိုင်ရာအငင်းပွားမှု legal dispute လဲဘာမှမရှိခဲ့ဘူးဆိုတော့အချက်တွေဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီ ICJ မှာပြီးခဲ့တဲ့တစ်ခေါက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဦးဆောင်ပြီးခြေပခဲ့တဲ့လမ်းကြောင်းနဲ့အခုဥကုကုလိုင်းတို့အဓိကခြေပခဲ့တာကထူးထူးခြားခြားကွဲလွဲချက်တွေရှိခဲ့လား
ဘယ်လိုကွဲလွဲသလဲဆိုတော့ပြီးခဲ့တဲ့အစိုးရကမြန်မာနိုင်ငံပေါ်မှာကြာပြတ်ဆောင်ရွက်ရမယ့်လုပ်ငန်းတွေ professional measures တွေမချမှတ်တင်ကြောင်းဥတည်လျှောက်လဲခဲ့တာဖြစ်ပြီးတော့အဲဒီလျှောက်လဲချက်ကတော့အရေးနဲ့ငယ်ပါတယ်ဒါပေမဲ့ဒီဘက်ခင်မှာနိုင်ငံအစိုးရချင်းဆက်ခံမှုဆိုင်ရာနိုင်ငံတကာဥပဒေ law of the state succession နဲ့ဒီအမှုကိုလည်းပဲကောင်းမွေဆိုးမွေဆက်ခံရတဲ့အခါမှာဥပဒေကြောင်းအရဒီအမှုကိုနိုင်ငံတကာတရားရုံးကစီရင်ပိုင်ခွင့်နဲ့အမှုလက်ခံနိုင်မှုမရှိဘူးဆိုတော့ကဏ္ဍဥက္ကဋ္ဌချက်တင်သွင်းမှုလမ်းကြောင်းကနေပြီးတော့မှထပ်ပြီးတော့မှခုခံကာကွယ်နေတာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဒီနိုင်ငံတကာဥပဒေပညာရှင်ကြီးပေါ့နော်ဝီလန်ရှာဘတ်ဒီတစ်ခါနှုတ်ထွက်သွားတာကအခုဥက္ကဋ္ဌလိုက်တော့ defense team ဒီခုခံခြေပတဲ့ဖွဲ့မှာဘလို့တည့်ရမှုတွေရှိလာနိုင်မလဲ။နောက်ဒီနောက်ထပ်ငှားရမ်းထားတဲ့ဥပဒေပညာရှင်အကြောင်းလေးပါနည်းနည်းထည့်ပြောပေးပါလား
။ဟုတ် Professor Shivas နှုတ်ထွက်သွားပြီမဲ့လည်းပဲကျန်တဲ့နိုင်ငံတကာရှေ့နေတွေနဲ့နောက်ထပ်ရှေ့နေတွေထပ်မံဖြည့်တင်းပြီးတော့မှလုပ်ကင်နေပါတယ်။အခုငှားရမ်းထားတဲ့ရှေ့နေတွေကလည်းပဲနိုင်ငံတကာဥပဒေပါရဂူပွဲရတွေဖြစ်ပြီးတော့မှအမှုလိုက်တဲ့အတွေ့အကြုံရေးချက်ယုံနာမကနိုင်ငံတကာဥပဒေနဲ့ပတ်သက်ပြီးတော့မှတက်တူတွေမှာသင်ကြားပို့ချနေတဲ့ပမောက်ခတွေစောက်တွေရေးသားထုတ်ဝေနေတဲ့ပညာရှင်တွေဖြစ်တဲ့အတွက်ကြောင့်မလို့အားကိုးအားထားပြုနိုင်တဲ့ကျွမ်းကျင်သူတွေဖြစ်ပါတယ
်ဟုတ်ကဲ့ဦးကိုလိုင်းနောက်တစ်ခုကမြမအရေးနဲ့အခုဒီ Ranger ရခိုင်မွတ်စလင်တွေပေါ် Genocide ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်အတွက် ICJ မှာအခုရင်ဆိုင်နေတာမှာဘလို့ရလမျိုးကိုမျှော်လင့်ပြီးတော့စူးစမ်းနေတာလဲ
ကျွန်တော်တို့ဘက်ကတော့အကောင်းဆုံးကိုမျှော်လင့်ထားတာပါပဲမျှော်လင့်တယ်လို့အကောင်းဆုံးဖြစ်မလာရင်လည်းပဲဘာပဲဖြစ်ဖြစ်ဖြစ်လာသမျှစင်ခေါ်မှုတွေကိုနိုင်ငံနဲ့ပြည်သူအကျိုးအတွက်အကောင်းဆုံးရင်ဆိုင်သွားနိုင်ဖို့ပဲကြိုးစားသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ဦးကိုလိုင်းအဲ့ဒီတော့ခုံရုံးဘက်ကရောဘလို့ဆုံးဖြတ်လာနိုင်ခြင်းရှိတယ်လို့သုံးသပ်ထားလဲ
တရားရုံးအနေနဲ့ဒီကနဦးကန့်ကွက်ချက်ကိုလက်ခံနေဆိုရင်တော့အမှုဖြစ်ဆက်သွားစရာမလိုဘူးပေါ့အဲကျွန်တော်တို့ရဲ့ကန့်ကွက်ချက်ကိုလက်မခံဘူးဆိုရင်တော့တရားရုံးကအမှုကိုစီရင်ပိုင်ခွင့်ရှိတယ်ဆိုတဲ့သဘောပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဦးကိုလိုင်းဒီနောက်ဆုံးခုံရုံးဘက်ကနေဆုံးဖြတ်လာမဲ့အပေါ်မှာရောလိုက်နာဖို့အနေချဘလို့ရှိလဲ
ကျွန်တော်မြန်မာနိုင်ငံအနေနဲ့ကတော့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့အထောက်အချာအနာကိုထိမ့်သိမ်းကာကွယ်ဆောင်ရှောက်ဖို့တာဝန်ရှိတဲ့အလျောက်ဒီဥရေကြောင်းရလည်းပဲဒီတရားဥရေမျက်နှာစာနေပြီးတော့မှအစွမ်းကုန်ကာကွယ်တွန်းလှန်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ဒီ Ranger ရခိုင်မွတ်စလင်တွေပေါ်ဖိနှိပ်တစ်ဖက်ကျူးလွန်မှုတွေလုံးဝမရှိခဲ့ပါဘူးလို့ယတိပြန်ညင်းမယ်ဆိုရင်အခုနိုင်ငံတကာကစူးစမ်းတင်ပြထားတဲ့ချက်တွေကိုကျော်လွန်ခြေပနိုင်မယ်လို့ဥက္ကဋ္ဌလည်းယူဆထားပါလား
အဲဒီပြောရမယ်ဆိုလို့ရှိရင်တော့တော်တော်လေးလည်းများပါတယ်ဒါပေမဲ့လည်းအပြောမတတ်လို့ရှိရင်လည်း content of code နဲ့သွားပြီးညှိနိုင်တဲ့တော့ကြောင့်မလို့ဒီချက်ကိုတော့မဖြေပြရစင်တယ်လို့ပဲပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥက္ကဋ္ဌ
Sikangsi kozile pwe kangsang apipi saya sasayi wengji ukuku laingu uwe minga minyan thara nasingaya ra pshipare shi. နှစ်ဆက်နှစ်ရက်နှစ်လနှစ်ထောင်နှစ်ဆက်နှစ်ခုနှစ်ဖြစ်တဲ့ဒီကနေ့မှာဆရာနာရှင်စန့်ကျင်တဲ့အနေနဲ့ပြန်လဲဆူယုံနှစ်ချောက်လုံးစီကားတပိတ်ဆိုပြီးဆန္ဒပြပွဲတွေရန်ကုန်မြို့အပါအဝင်မြို့တချို့မှာလုပ်ခဲ့ကြပါတယ်လုံခြုံရေးတင်းကြပ်ထားတာကြောင့်တချို့နေရာတွေမှာတော့ပျောက်ကြားတပိတ်ပုံစံနဲ့ဆန္ဒပြခဲ့ကြပါတယ်အခြေအနေတွေကိုစူးစီးထားတဲ့ရန်ကုန်ကပေးပို့တဲ့သတင်းမဆုမ
ဆိုပြီးတော့ဆရာနာတိတ်မှုစန့်ကျင်သူတို့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။နှစ်၆လုံးစီကားတပိတ်မှာအုတ်ထုတ်ဆောင်တာခမောက်ဆောင်တာမျက်နှာမှာတနခါပကွဲကြလိမ့်တာနဲ့လက်ထဲမှာပန်းတွေကန်ပြီးဒီလှုပ်ရှားမှုမှာလူမှုပါဝင်လာဖို့အတွက်လူမှုကွန်ရက်တွေပေါ်မှာစော်အုပ်မှုတွေရှိခဲ့ပါတယ်။စစ်ကောင်စီဘက်ကလည်းဒီနေ့လုံခြုံရေးကိုအရင်နေ့တွေထက်ပိုပြီးတော့ထင်သာမြင်သာချထားပါတယ်။ရန်ကုန်မြို့ကတနေရာမှာလူငယ်တွေဥဆောင်ပြီးတော့စီကားတပိတ်ကိုလှုပ်ခဲကြတာမှလူလူကလည်းပါဝင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တယောက်ကပြောပြပါတယ်
ကျွန်တော်တို့သတိရထားရတာပေါ့ဗျ။ဘာကြောင့်လဲဆိုတော့ဟိုသူတို့ဘက်ကဟိုဒီနေ့မှာပုံမှန်ထက်ကိုပကအရန်များတယ်၊ရောက်ဝတ်တွေအရန်များတယ်ပြီးကျွန်တော်တို့ခေါ်လာတဲ့ကောပုံတန်တိုင်းမှာထားပါတော့ဟိုအုတ်ထုတ်တွေစောင်းနေသူတို့ရေသာလိုက်ပြီးတော့အဲ့လိုဟိုရောရောင်ပြီးပါဝင်လာတာမျိုးရှိရတယ်။ဒါပေမဲ့လေဟိုလူလူရဲ့ရင်ထဲမှာတော်လန်ကြီးစိတ်ကရှိပြီးသားဆိုကျွန်တော်ထင်တဲ့အတိုင်းပါပဲ။ကျွန်တော်တပိတ်ကြီးထွက်လာရင်မှလက်ခုပ်တီးချိုဆိုရတယ်။တချို့ကပြေးလာကြရတယ်ပေါ့နော်သူတို့ဘတ်ကားမတိုင်းမှာစောင့်နေလူတွေလည်းပြေးလာပြီးတော့လာပြီးဝင်းရံကြရတယ်။နောက်သမီးကားကြီးကဆိုသူတို့ကသူတို့အလိုလျောက်ဟိုလာဖြူခွင်းတော့မှတန်လန့်ပိတ်ပြီးတဲ့အနေအထားမျိုးတွေမှာဆိုသူတို့ပါဝင်ပြီးသားတာပေါ့ဗျာ။အဲ့လိုမျိုးတွေဒါကျွန်တော်တွေ့ရတဲ့ကျွန်တော်ဟိုစစ်ကောင်စီဘက်ကိုကျွန်တော်ကဒီတစ်ခါလဲကျွန်တော်အရှိုက်တဲ့ကိုအထူးတင်းနဲ့လုံနိုင်ရဲ့လို့ကျွန်တော်ကပြောချင်ပါဗျာ။
စီကားတပိတ်လှုပ်ဖို့ဆန္ဒပြသူတွေစော်ဩထားတဲ့မန္တလေးမြို့မှာလည်းဒီနေ့စစ်ကောင်စီတပ်တွေကလုံခြုံရေးတိုးမြှင့်ထားသလိုလမ်းတွေတစ်လျှောက်အရဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလှည့်လည်နေတယ်လို့မန္တလေးမြို့ကတယောက်ကပြောပြပါဗျာ
။အဆက်ဆက်ရောရင်းကြီးတက်တယ်ဗျ။ဟိုယူနီဖောင်းတွေနဲ့ရောအရဝတ်တွေနဲ့ရောဘလို့ရေးခိုင်းနေဟိုရက်ပြီးတော့ဆက်တယ်ပေါ့နော်စက်ခိုင်းနေတယ်ရက်ပြီးတော့ဆက်တယ်ပေါ့
။မနေ့အစောပိုင်းမှာမန္တလေးတန်ခါတမကဆရာတော်တွေကတွန်းလှန်ချမဲ့ဆွန်းခံကြွတပိတ်ဆိုပြီးတော့နှစ်၆လုံးကြီးအထိန်အမှတ်ဆွန်းခံရင်းနဲ့ဆရာနာရှင်စန့်ကျင်ရေးစံတာပြခဲ့ကြပါတယ်။မုံရမြို့မှာတော့ဒီကနေ့မနေ့အာယုံတက်ချိန်၃နာရီလောက်ခရေကစစ်ကောင်စီတပ်တွေကလုံခြုံရေးတင်းကျပ်ထားပြီးတော့ဆန္ဒပြအဖွဲ့တွေထွက်အလာကိုကင်းဘုံဝတ်စောင့်နေတာမျိုးတွေရှိခဲ့တယ်လို့မုံရွာမြို့လူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီကခေါင်းဆောင်တယောက်ဖြစ်တဲ့ကိုအားကူးကပြောပါတယ်ဒီကနေ့မနေ့အစောပိုင်းမှာမုံရွာပင်မတပိတ်နဲ့အတူမုံရွာမြို့နယ်အခြေခံကျောင်းသားများတမကမုံရွာလူငယ်များအစီအယုံနဲ့ရက်ွက်တွေပြည်သူတွေပူးပေါင်းပြီးတော့ကြောက်ကလန်းတာစီလန်းဗန်ဒူလာလန်းပေ80လန်းနဲ့ဘုတထောင်လန်းတို့မှဆရာနာရှင်စန့်ကျင်ရေးစာရွက်တွေဖြန့်ကျဲတာပန်းတွေကျဲတာတွေပြုလုပ်ခဲ့ကြပါတယ်။မနေ့9နိုင်လောက်ကလှုပ်ခဲ့တဲ့ဘုဒ္ဓထောင်လမ်းလှုပ်ရှားမှုမှာတော့စစ်ကောင်စီတပ်တွေကတပိတ်အဖွဲ့ဝင်တချို့ကိုကားနဲ့တိုက်ပြီးတော့ဖြိုခွင်းဖမ်းဆီးဖို့လုပ်ခဲ့ပေမဲ့အဖမ်းခံခဲ့ရတာမရှိဘူးလို့ကိုအားကူကပြောပါတယ်
။လူရှိတဲ့လမ်းပေါ်မှာကျဲခဲ့တယ်။အဲ့ဒါကျဲတဲ့အချိန်မှာနောက်ကနေအရဝတ်အိမ်ကြီးကနေလိုက်ပြီးတိုက်တယ်။သူတို့ကားနဲ့တိုက်တယ်ပြီးရင်ကားရဲကနေလူတယောက်ကလှန့်ဆက်ပြီးတော့ဒေယုတ်တက်ခေါ်သွားတယ်။အဲ့ဒီအချိန်မှာကန်ကောင်းနေတော့သူတို့ကားကဆက်ချုပ်နေတော့လားဒိမ့်ပေါက်သွားတာမသိဘူးကားကြောက်ထွက်ထုတ်ကြပါအဲ့ဒီကလမ်းချောက်ထဲပေါ့နော်တယောက်ကမိစိုက်ရရက်ွက်ထဲဝင်ပြေးလိုက်တယ်အဲ့ဒီနောက်ကကျန်နေတဲ့တယောက်ကကိုယ်ဝဲဆောင်နဲ့အမျိုးသမီးကဆက်ကိုယ်ဝဲဆောင်နဲ့အမျိုးသမီးကဒီလမ်းမှာလမ်းကျုံနဲ့ဆိုင်ကယ်ကိုသူ့ဒင်းခေါ်ဖို့အကူအညီတောင်းတယ်ဒီသူတက်လိုက်တဲ့အချိန်မှာသူ့လက်ထက်နှင်းစီပန်းလေးကိုမြင်ပြီးတော့မလိုက်ခဲနဲ့လှုပ်ရှုပ်တယ်ဆိုပြီးတော့အဲ့ကောင်မကြီးပြန်ချလိုက်တယ်အဲ့ဒီအချိန်မျိုးနဲ့အဲ့ကောင်မကြီးကကိုယ်ဝဲပြတ်သွားတယ်ကိုယ်ဝင်ကြတဲ့ဆိုတဲ့တင်ရတော့ကျွန်တော်ဒီနေ့လည်းပိုင်းတမိုင်လောက်ကမှကုန်ဖန်းလို့ရပါစီ
။မုံရွာစီကားတပိတ်ပါပါဝင်တယ်လို့ယူဆသူတချို့ဖမ်းကြည့်ခံရတာလည်းရှိခဲ့ပါတယ်
။သေးတယ်ခွာကြီးတရား already လမ်းမှာတရားဖမ်းသွားတယ်ဒုဗ္ဗရိတအဝါမှာတရားဖမ်းသွားတယ်။ဒါမှမဟုတ်ဘူးတနခါလေးလို့ဆိုပြီးဖမ်းသွားတယ်။မနေ့တော်ကြီးတိုင်းမှာအင်းအစ်တဲမှာတရားဖမ်းပြစ်ပြီးဖမ်းသွားတယ်။ပေါက်ဆီသွားတယ်။ဘောကဒီအဆက်သက်ပြတ်နေတယ်ကျွန်တော်တို့သူရဲ့နောက်တရားပဲဗောနှစ်ယောက်ဆူဆူသွားအင်းအစ်တဲကလက်ဖေးတိုင်းထဲမှာအဲ9နာရီကျော်10နာရီလောက်ကရှန်ရင်းနဲ့လက်ဖေးတိုင်းမှာတရားဆက်ဖမ်းပါတယ်။လူတွေကတော့များများဖန်ပြီးခြံ
တယ်ဒီကနေ့နှစ်၆လုံးအထိမ်းမှတ်စီကားတပိတ်ကိုကလေးလောင်းလုံးတရက်မိထီလာဖားကတ်လက်ပရောင်းမိုးညင်းပခုတ်ကူကနီဘုဒ္ဓလေရေစကြိုဝက်လက်ဒီပရင်ခင်ဦးမတရားအရာတော့ရဲမပင်ဆလင်းကြီးရွှေဘူစတဲ့ဒေသတွေမှာလည်းပြုလုပ်ခဲ့ကြပါတယ
်နှစ်၆လုံးစီကားတပိတ်အကြောင်းမဆုမျက်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင
်VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညာယူဘက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်။ Ukraine မြောက်ဘက် Belarus နိုင်ငံမှာ Russia ကနေဆက်လက်စီးရီးလေ့ကျင့်နေပြီးတော့Ukraine နဲ့ Russia လိုလားတဲ့ခွဲထွက်သူတွေတက်ဆွဲထားတဲ့နယ်မြေကြားကိုလက်နက်ကြီးတွေနဲ့နှစ်ရက်ကြာပစ်ခတ်နေပါဗျ။ Russia ကနေ Ukraine ကိုဝင်ရောက်သိမ်းပိုက်လိုက်မယ်လို့ American ကသတိပေးနေတဲ့ကြားမှာပဲအခြေအနေတွေကတင်းမာနေတာပါ။ VOA သတင်းတောက် Asret Arabasadi ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီသတင်းပတ်ရဲ့ American နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
အချင်းပြရာစပက်ထင်းတုံးကြီးပြလွတ်တဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကမကြသေးခင်ကထုတ်ပြန်ခဲ့ပါရယ်ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တပ်ဖြန့်ချထားပြီးဆက်လက်စီးရီးလေ့ကျင့်နေပေမဲ့ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားဘက်ကပြောနေတာပါဒီလိုအခြေအနေတွေကြောင့်အမေရိကန်ကွန်ဂရက်စ်လွှတ်တော်ကရုရှားပေါ်ပြင်းထန်တဲ့ပိတ်ဆို့တက္ကမှုတွေကိုချမှတ်ဖို့အစိုးရကိုတိုက်တွန်းနေပေမဲ့တန်တမာရေးအရာဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကNBC Meet the Press အစီအစဉ်မှာအခုလိုပြောရတယ်
။ Until the tanks are rolling and the
plan ကျွန်တော်တို့အထင်သမ္မတပူတင်လုပ်မယ်လို့ဆုံးဖြတ်ချက်ချထားတာတွေကိုမလုပ်တော့ဘဲတက်ပြန်ဆုတ်သွားချိန်နဲ့အထိဖြစ်နိုင်သမျှနီးလန်းပေါင်းစုံသုံးပြီးတိုက်တွန်းဖြောင်းဖြားမှာပါ။အခုတူသွားနေတဲ့လမ်းကြောင်းကိုရပ်တန့်သွားအောင်လဲဆက်ပြီးကြားစီမှာပါ။နောက်ဆုံးအချိန်အထိတိုင်းသူ့တက်တွေပြန်ဆုတ်ဖို့လမ်းဖွင့်ပေးထားပါတယ်။
ယူကရိန်းကိုဝင်ရောက်သိမ်းပိုက်မှာမဟုတ်ဘူးဆိုပြီးရုရှားကငြင်းဆန်ထားပေမဲ့ရုရှားကျောင်းတော်နောက်ခံပေးထားတဲ့ယူကရိန်းခွဲထွက်ရေးသမားတွေရဲ့နေမြေအနီးလက်နက်ကြီးကြီးတွေကျရောက်ပောက်ကွဲခဲ့တာကြောင့်အခြေအနေကပိုလို့တင်းမာနေပါတယ်။မကြသေးခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကနေတိုးဖွဲ့ဝင်တွေကရုရှားရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုကိုလစ်လျူရှုထားတယ်ဆိုပြီးတော့ပြစ်တင်ဝေဖန်ပေမဲ့အမေရိကန်ဘက်ကဒီဆွဆွဲချက်ကိုငြင်းဆန်ပါတယ်။ယူကရိန်းဆိုင်ရာအမေရိကန်ယာယီတန်မတ်ခရစ်စတီနာကေဗင်းကရုရှားသမ္မတကိုအမေရိကန်ဟာစိတ်ရင်းကောင်းတဲ့ဆက်ဆံနေကြောင်း ABC This Week အစီအစဉ်မှာပြောပါတယ်။
We can address some of his security concerns.
သူရဲ့ရုရှားလုံခြုံရေးဆိုင်ရာစိုးရိမ်ပူပန်မှုတချို့ကိုဆွေးနွေးနိုင်ပါတယ်။ဒီစီစဉ်တွေကိုလည်းသူစီစားဖို့အကြောင်းကြားထားတာကြောင့်လွယ်လွယ်ကူကူဆုံးဖြတ်နိုင်မှာပါ။သူလုပ်ဖို့လိုတာကတန်တမာရေးလမ်းကြောင်းအရဖြည့်ရှင်းဖို့ဆုံးဖြတ်ရုံပါပဲ
။ယူကရိန်းကိုသိမ်းပိုက်မှာမဟုတ်ဘူးလို့ရုရှားကရောဘီလာရုစ်ကရောဂရီးဘေးပြောဆိုနေပေမဲ့နှစ်နိုင်ငံပူးပေါင်းပြီးယူကရိန်းမြောက်ဖက်နယ်စပ်မှာစီးရီးလေ့ကျင့်နေကြပါတယ်။နိုင်ငံတိုင်းမှာစီးရီးအရာအစဉ်နဲ့ပြင်ဆင်ထားခွင့်ရှိတယ်လို့အမေရိကန်ဆိုင်ရာရုရှားတန်အမတ်အနာတိုလီအန်တနော့ဖ်က CBS Face the Nation စီစဉ်မှာအခုလိုပြောပါတယ
်။ There is no innovation and there is no such plans. It was fixed in Russia.
ဝင်ရောက်သိမ်းပိုက်မှာမဟုတ်လို့စီစဉ်လည်းမရှိပါဘူး။အမေရိကန်မိတ်ဆွေတွေနဲ့နိုင်ငံသားရေးဌာနကိုရုရှားကကြောင်းကြထားတဲ့စာထဲမှာအခိုင်အမာရေးထားပါတယ်။ဖြည့်ရှင်းမှုကြံသေးတဲ့ကိစ္စရပ်တွေကိုသံတမန်ရေးနည်းအရဖြည့်ရှင်းမှုဆင်သေးရှိတယ်ဆိုတာကိုလည်းလူသိရှင်ကြားကြေညာထားတာပါ။ရုရှားတပ်တွေကရုရှားမျိုးပေါ်မှာသာရှိပြီးဘယ်သူမှမချိန်ချောက်ပါဘူး
။နေတော့မဟာမိတ်တွေကိုအားဖြည့်တဲ့အနေနဲ့ကန်တကီပြည်နယ်ကအမေရိကန်101အထူးလေတီတပ်ကတပ်ဖွဲ့ဝင်တွေဥရောပကိုဆင်လွတ်ပါတယ်။Ukraine နေတိုးအဖွဲ့ဝင်ဖြစ်မလာဘူးရုရှားကလူလာနေတာဖြစ်ပြီးအမေရိကန်ကတော့နိုင်ငံတိုင်းရဲ့လွတ်လပ်ခွင့်ကိုဘယ်သူမှတားဆီးလို့မရကြောင်းတုံ့ပြန်ထားပါတယ
်ကိုအောင်တင်ပြခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ကဘာတလွှားခီးသွွားအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အီတလီနိုင်ငံကကဘာချော်ဘာချီဆိုတဲ့ဟေဇယ်တီအရသာချောကလက်တီရဲ့တက်တန်းက2022ခုနှစ်မှာနှစ်ပေါင်း100ပြည့်ပြီဖြစ်ပါတယ်။ဒီလိုနှစ်ပေါင်း100ကျော်ကြာတဲ့အထိကဘာတဝမ်းချောကလက်ကြိုက်တဲ့သူတွေကိုစွဲဆောင်ထားနိုင်တဲ့ဘာချီဆိုတဲ့ချောကလက်တီရဲ့လျှို့ဝှက်ချက်ကဘာလဲဆိုတာကိုမဆုမျက်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေချောကလက်ဆက်ရုံကိုတွားပြီးတော့လေ့လာကြည့်ကြရအောင်ပါရှင်။
အီတလီနိုင်ငံအလဲပိုင်းကပီရူဂျီနာမြို့မှာ1900ခုနှစ်ထဲကတည်ထောင်ထားတဲ့ပီရူဂျီနာချောကလက်ကုမ္ပဏီရှိပါတယ်။ဒီချောကလက်ကုမ္ပဏီကကမ္ဘာကျော်တဲ့ဘာချီဆိုတဲ့ချောကလက်ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်တရာရှိနေပါပြီ။လူအီဇာစပါညိုလီဆိုတဲ့စွန်ဦးတီထွင်အမျိုးသမီးကချောကလက်ကုမ္ပဏီအတွက်ထူးခြားတဲ့ချောကလက်အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ချောကလက်တွေလုပ်မယ်ဆိုပြီးအရသာကိုရောချောကလက်ပုံစံကိုပါတမှုထူအောင်သူကတီထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်တရာကြာတဲ့အထိကမ္ဘာတဝန်းကိုထုတ်လုပ်တင်ပို့ရောင်းချနေရပါတယ်။ပီရူဂျီနာမြို့ကိုလာလေသူတွေဆိုရင်တော့ပီရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်။
Conosco da quando ero piccola è una garanzia assoluta.
Ma clè bo wa de ya sa la la so ro kaung ne so ra ti pi da ba le. Ba chi chocolate ma mho ba bu. Perugina chocolate set yung ga thwet tmya chocolate dai yin a ya da sait cha ya pi da le. A ra chang ain bian let saung ni pi wo la we da bo. Tru chocolate dui ya de kye ko kaung ma ye.
Mula ba chi chocolate tong le dui ya prathama thu cha chat ga a ya da phit ba de. Sa lai da ne sha bo ma rin pyo twa me chocolate a pyo sa go.ဟေဇယ်ဒီတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်ဒီတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါရစေ။ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မမလေးလုပ်ပြီးအပေါ်ကနေမန်ထားတာဖြစ်ပါရစေ။ဒါကြောင့်လဲသူ့ရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါ။ဒီကြားစီထုတ်ပိုးထားတဲ့ chocolate တုံးလေးတွေတိုင်းမှာလဲချစ်ချင်းမြတ်တာကိုပေါ်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဘာချီ chocolate ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါရစေ။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံတကာမှာရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပီရူဂျီနာချောကလက်ဆက်ယုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထီးဖြစ်ပါတယ်။ဘာချီချောကလက်ထုတ်လုပ်တဲ့ပီရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံက Nestle ကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကမ္ဘာတဝန်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှာတင်တစ်ကိုချောကလက်တုံးပေါင်းတန်း80ကျော်ထုတ်လုပ်ပြီးကမ္ဘာတဝန်းကိုတင်ပို့ရောက်ချနေရဆဲဖြစ်ပါတယ်
။ Le guarda ne facciamo veramente moltissimi. Si può immaginare che produciamo circa 1400 baci al minuto.
ကျွန်တော်လုပ်ခဲ့တဲ့ချောကလက်ပေါင်းမနည်းတော့ပါဘူး။တစ်မိနစ်ကိုဘာကြီးချောကလက်1400ထုတ်လုပ်ပါတယ်။တစ်နှစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်သလဲဆိုတာတွက်ကြည့်နိုင်ပါတယ်။
မြစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာချီချောကလက်လေးတွေကိုဒီနေ့အထိပီရူဂျီနာဆက်ယုံမှာထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပ
ါ။ È bellissimo perché quando tu vai in giro e sapere che
ဘာချီချောကလက်လေးတွေဘာချီချောကလက်တွေကဒီကမ္ဘာလုံးကိုရောက်တယ်ဆိုတာသိနေရတာကိုကသိတ်ကိုစိတ်ကျဉ်တ်ဖို့ကောင်းပါတယ်။ကျမကခီးတွေခဏခဏထွက်တက်တော့ဘယ်ကူပဲရောက်ရောက်ဘာချီချောကလက်တွေရောင်းတာတွေ့ရရင်သိတ်ဝမ်းသာရပါတယ်။ပုံပြနေတဲ့ချောကလက်တုံးကတော့ကျမအတွက်လှနေတာမျိုးပါ။ချောကလက်ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ
်။လွန်ခဲ့တဲ့အနှစ်တရာတည်းကဘာချီချောကလက်တွေထုတ်လုပ်လာတဲ့ပီရူဂျီနာကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ်
။ Beh, penso che sia una cosa abbastanza prestigiosa.
ပီရူဂျီနာချောကလက်ကုမ္ပဏီကတကမ္ဘာလုံးကိုတင်ပို့နေရတဲ့ဘာချီချောကလက်တွေထုတ်လုပ်တာအနှစ်တရာရှိပါပြီဆိုတာပီရူဂျီနာမြို့အတွက်လည်းသိတ်ကုန်ယူစရာဖြစ်ပါတယ်။ကုမ္ပဏီအတွက်ရောမြို့အတွက်ရောကျွန်တော်တို့ဒေသအတွက်ပါဂုဏ်ယူစရာပါ
။အရသာထူးတဲ့တကိုက်စာချောကလက်တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အထိအောင်မြင်အောင်ဖန်တီးခဲ့သူလူအီဇာစပါညိုလီရဲ့စွမ်းဆောင်ရည်ကိုအီတလီမှာတလီတစားအတိအမှတ်ပြုကြပါရယ်။သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အထိလည်းအီတလီနိုင်ငံမှာနာမည်ကြီးတဲ့ fashion အမှတ်တံဆိပ်တစ်ခုဖြစ်ပါတယ
်။ Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà.
Spagnoli ha passato un titolo တဲ့သူလို့ပြောရမှာပါ။အခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လို့တောင်ပြောလို့ရပါတယ်။အဲ့ဒီအချိန်တုန်းကကုမ္ပဏီတစ်ခုရဲ့အကြီးအကဲတွေထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တဲ့ပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲ။ fashion ဝတ်ချက်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲ။စားရီအားလုံးကိုသူကပဲကြီးကြပ်လုပ်ကင်ခဲ့တာပါ။တကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ်
။အီတလီနိုင်ငံအလဲပိုင်းပီရူဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံစုံကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုပေါ်ကျူးတဲ့စာကြောင်းလေးတွေကိုလည်း အီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်။ကျွန်မဆင်းရဲမော်ပ
ါ။မဆူမင်မွန်တင်ဆက်ခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့အင်ဂါညရဲ့ဆွေးနွေးခန်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုကြည့်မယ်ဆိုရင်ပြည်တွင်းစားသုံးမှုကျဆင်းနေတာကိုတွေ့ရပြီးတော့ဒါကိုပြန်ပြီးတော့တက်လာအောင်ဦးစားပေးလုပ်ဖို့လိုတယ်လို့စီးပွားရေးပညာရှင်တဦးကအကြံပေးပါတယ်။ပြည်ပရင်းနှီးမြုပ်နှံမှုတွေထွက်သွားတာမကောင်းပေမဲ့ထွက်သွားလို့လုပ်ငန်းတွေရပ်သွားတာတော့မဟုတ်ဘူးလို့ပုဂ္ဂလိကလုပ်ငန်းရှင်တဦးကလည်းထောက်ပြပါတယ်။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးတန်းစိုးဘောဂဗေဒပုဂ္ဂလိကလုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာစိုးထွန်းတို့နဲ့ဦးကျော်ကျော်သိန်းကဆက်သွယ်မေးမြန်းဆွေးနွေးထားတာနားဆင်ပါရှင်။
ဒေါက်တာဆုနဲ့ဆရာတော်ဆုထွန်း VOE နဲ့အခုလိုမျိုးပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်မိကွန်းတစ်ခုကိုဆရာဦးတန်းဆုရဲ့ဆွေးနွေးချက်နဲ့ကျွန်တော်အရင်ဆုံးစလိုက်ချင်ပါတယ်အဲ့ဒါကတော့ဒီလက်ရှိကတော့ဟာလာဒီလက်ရှိအနာယူထားတဲ့နာဆတ်ကပေါ့လေနာဆတ်ကအနေနဲ့ကတိုင်းပြည်မှာစီးပွားရေးကောင်းမွန်မှာစီးပွားရေးလုပ်ငန်းတွေကောင်းကောင်းလည်ပတ်နိုင်မှာပြောရရင်တော့စီးပွားရေးအခြေအနေကောင်းမှပဲဥချိုရေးလမ်းကြောင်းကလည်းပို့ပြီးတော့အဆင်ပြေမယ်ဆိုတော့သူတို့ကိုယ်တိုင်လည်းသဘောပေါက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့အဲ့လိုမျိုးစီးပွားရေးလုပ်ငန်းတွေပို့ပြီးတော့အဆင်ပြေဖို့စီးပွားရေးပို့ပြီးတော့ကောင်းလာဖို့ပေါ့နော်။ NASA ကဘက်ကနေပြီးတော့ဘလို့များချင်းကက်ပြောဆိုလုပ်ကင်နေတာရှိတယ်လို့တောက်တန်းဆိုတိထားပါလေခင်ဗျ။
ကျွန်တော်တို့ကချင်းကက်ပြောဆိုတာမျိုးတော့မရှိပါဘူး။မရှိကျွန်တော်တို့ level တော့မရှိဘူးပေါ့เนาะဒါပေမဲ့ဒီစီးပွားရေးကတော့အချိန်တွေကတော့ဒါအားလုံးပြည့်တဲ့အချိန်တွေတော်တော်ဆူဆူပါပါဖြစ်နေတာမျိုးတွေကြုံရတယ်เนาะအခုလက်ရှိကျွန်တော်တို့မြင်ရတာကတော့ recovery plan လုပ်နေတဲ့အခါမှာဒီ SFO ချင်းငွေကိစ္စမျိုးတွေဖြန်တီးတယ်လို့နောက်ပြီးတော့ FDI လာဖို့ဆွဲဆောင်တယ်လို့ကုန်သွယ်မှုလုပ်ငန်းတွေပြောင်းစူးစမ်းနေတယ်ဒီရာလောက်တော့ကြားနေသိနေရတယ်ပေါ့နော်အဲ့ဒီလောက်ပဲကြားပါသေးတယ်တကယ်ကတော့ပြင်မာကတော့ဒီစီးပွားရေးတန်ခါတဲ့လူတို့မြန်မာရှင်ဘလောက်တိုင်းတာကြီးကုစားမှုအစီအစဉ်တွေရတယ်လဲဆိုတော့ကျွန်တော်မသိရအောင်ပေါ့နော်ကျွန်တော်လည်း
ဟုတ်ကဲ့ပါဟုတ်ကဲ့ပါဆိုတော့ဟိုဆရာတော်ဆိုးရုံတော့ကတော့ကိုယ်တိုင်လေးလုပ်ငန်းရှင်ဖြစ်တယ်ဆရာတို့ပြည်တွင်းလုပ်ငန်းရှင်တွေကိုရောအဲ့လိုမျိုးစီးပွားရေးပို့ပြီးတော့ပြန်ပြီးတော့ကောင်းလာဖို့ကောင်းကောင်းလည်းပတ်နိုင်ဖို့ဘယ်လိုများချင်းကက်လှုပ်ဆောင်ပြောဆိုတာတွေရှိပါပြီလဲဆရာတော်တော
်ဆိုတော့ဟောပါပေါ့ဒီစိုက်ပျိုးရေးတော့နည်းပတ်သက်ရင်တော့လည်းနည်းနည်းလေးတော့ဟိုဂျန်ရယ်ကန်နာတဲ့ဆိုင်တော့နည်းနည်းပူအားထည့်ပြီးတော့တွေ့ရပါတော့ဟိုဂျန်ရယ်ကန်နာကတော့တိတ်အားထည့်ရတော့မတွေ့ဘူးစိုက်ပျိုးရေးမှာတော့အတူတူကျွန်တော်တက်ကတော့ပဲပေါ့ပဲတဲ့ဘယ်နှန်းလုံးဆိုတော့အိန္ဒိယနိုင်ငံတော့ကျွန်တော်က9နှစ်စာရောင်းဝယ်စာချုပ်ထုတ်တာတွေ့ရတယ်ကြီးသူကြီးပေါ့နော်ဒီကိုတိုင်ညပန်းလို့တော့နှစ်သိန်းခွဲပေါ့ဒါတော့ဒီဒေါ်စရနာဆာနေနဲ့တည်လို့ထားတာတွေ့တယ်။ဒါဒုတိယချက်ကတော့ကျွန်တော်တို့ကစံနဲ့ပတ်သက်ရတဲ့ဒါအရင်အစိုးရလက်ထက်ကလက်ကြံပေါ့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်စံချိန်တစ်သိန်းဒါတော့ဒီကျွန်တော်တို့ဂျီလူဂျီစံချိန်တစ်သိန်းဟုတ်တယ်ကျွန်တော်တို့ကဒီသူပြဿနာရေးကြားမှာပဲနိုင်ငံရေးအကျက်တဲကြားမှာပဲရအောင်နိုင်ငံရေးနဲ့ဗန္ဓာရေးအကျက်တဲပေါ့နော်ဘာလို့ငွေကြေးနဲ့ပတ်သက်လဲအကျက်တဲရှိတယ်ပေါ့နော်ဒီအားလဲဒီကြားထဲမှာတော့ကျွန်တော်တို့တသိန်းပြောင်းပို့နိုင်တယ်ပေါ့နော်ဒေါ်ဂျက်စစ်လည်းအခက်အခဲရှိတဲ့အချိန်ပါလေဒါအဲ့ဒီခေတ်မှာလည်းတို့ဒီ finance ပတ်သက်တဲ့ support တွေပေါ့တို့အစိုးရအနေနဲ့50 billion ကျွန်တော်ထုတ်ပြီးတော့ချီးပြီးတော့ကျွန်တော်ပို့နိုင်တာတွေ့ရပေါ့နော်နောက်အဲ့ဒီကနောက်တစ်ချက်ကတော့ကျွန်တော်တို့ကဒါဒီလင်ကနဲ့စာရုပ်ထုတ်တဲ့ဟာပြီးခဲ့တဲ့အောင်တန်ချင်တသိန်းခွဲစာချင်တသိန်းနဲ့ပေါင်းစံတန်ချင်5,000ပေါ့ဒီနှစ်ကာလမှာနောက်2023မှာကျွန်တော်ပို့ဒါလေးကတော့ကျွေးတော့တဲ့သူလုံးတိုင်းနဲ့ဟာတော့လုံးတဲ့ဟာတော့တွေ့တာပေါ့ဒါပေမဲ့အားလုံးချုပ်ပြီးပြောရတော့လေဒီနှစ်ခုဒါလေးလိုရဲလို့လေကနာအလုံးကြတာတော့မဟုတ်ဘူးเนาะတို့တိုင်းကြီးကတော့အကြောင်းရနှစ်ခုစုံတာပေါ့ကျွန်တော်တို့ကိုကိဖြစ်တဲ့ဟာလေဒါ international ကဘာမှာပေါ့ရိုက်ခတ်မှုဖြစ်တယ်ဒုတိယချက်ကလည်းကျွန်တော်ကဒါနိုင်ငံရေးကြောင့်ကျွန်တော်ဒီဘာနေဆန်ရှင်တွေများတဲ့အတွက်ကြောင့်မို့ဝေကြီးစည်းစိမ်မှုအခက်အခဲတွေရှိတယ်ပေါ့ကျွန်တော်ပုံကြီးရကနာပါဟု
တ်
တို့ကတော့ကျွန်တော်ကတ
ော့ဟုတ်ကဲ့ကျွန်တော်အဲ့ဒီအခက်အခဲလေးတွေကျွန်တော်ဆက်သွားလိုက်ချင်ပါတယ်ဆရာဆိုတော့ခုနကျွန်တော်ဆွတွန်းစပြောထားလိုက်တယ်လို့ပဲလက်ရှိမှာကဟာလာနိုင်ငံတကာကလည်းပဲ PR တွေရှိနေတယ်။အပြိုင်နဲ့ထက်မှာပဲပြည်တွင်းမှာလည်းပဲကျွန်တော်တို့အားလုံးသိတဲ့အခြေအနေတွေကရှိနေတယ်။ဆိုတော့ဒီအခြေအနေတွေအောက်မှာပေါ့နော်နိုင်ငံတကာ PR ရဲ့ပြည်တွင်းအခြေအနေတွေအောက်မှာရဲ့ဆိုတော့ဆရာဟူတန်းဆိုးအမြင်အရဆိုရင်ဟာလာစီးပွားရေးလောကကအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေလို့ဆိုရင်ဆရာဘာများအဓိကမြင်ထားပါလဲ
။စီးပွားရေးမှာအခုလက်ရှိမြင်နေရတဲ့အခက်အခဲကတော့
တော့ပြည်တွင်းဝယ်ယူဟာဟို domestic consumption ပေါ့နော်ပြည်တွင်းစားသုံးမှုတွေဟာလုံးဝနီးနီးကျနေကြ domestic consumption ကျတာကဒါပြည်တွင်းစားသုံးမှုကျတယ်ဆိုတာပြည်တွင်းမှာရှိတဲ့ဝင်ငွေမရှိလို့ကျတာဝင်ငွေဘာကြောင့်မရှိရလဲဆိုတော့ဒါလုံးလုံးမဲ့မရှိလို့ကျတာဒါဆက်ဆံတယ်လုံးလုံးမဲ့တွေဘာလို့များတာလဲဆိုတော့ဒါဒီ protection တွေရက်ဆိုင်ကိုလို့ပေါ့နော် local protection တွေရက်ဆိုင်လို့ဒါတော့သိကြဒီချက်ကြောင့်ကျတာပေါ့အဲ့တော့ policy ရွေးပြောဒီစီးပွားရေးကိုပြန်ပြီးတော့ recover ကုကယ်မယ်ပဲလုပ်တဲ့ချိန်လို့ရှိပြမဆုံးကဒီကြက်တဲတဲ့နိုင်ငံတွေရဲ့အများသောအပြန်ဒါသူတို့စတင်တဲ့ဟာတွေကပို့ကုန်လဲသူတို့အထိုက်လျောက်ဆက်ပြီးတော့စူးစမ်းနေတယ်ဒါပေမဲ့သူတို့ရဲ့ဟိုစီဝိုင်း priority ပေါ့နော်စီဝိုင်းမှာအဓိကခန်းနာအရေးပါတာဆိုသူကလောက်တာနှစ်ခုပဲရှိတယ်နံပါတ်1က domestic production ပေါ့ပြည်တွင်းကုန်စည်ထုတ်လုပ်မှုတွေမြင့်လာအောင်ပေါ့နော်သမှုလုပ်ငန်းတွေကနေပြီးတော့မှထုတ်လုပ်မှုများဖြစ်အောင်စူးစမ်းမယ်ဒါတစ်ချက်ဒုတိယကအဲ့ထုတ်လုပ်လာတဲ့ကုန်စည်တွေကိုလူထုရာနေပြီးတော့မှဝယ်လိုအားပေါ့ဝယ်လိုအားမြင့်အောင်လုပ်ရမယ်ဟာပေါ့အဲ့နှစ်ခုကတပြိုင်တည်းလောက်ကြတာများအဲ့နှစ်ခုကိုတပြိုင်တည်းလှုပ်ဖို့အတွက်ဆိုရင်ဘာလို့လဲဆိုတော့အစိုးရကနေပြီးတော့မှဒုက္ခ policy ချလိုက်ပြီပေါ့နော်ဒါအာဆီယံ crisis ပြီးတဲ့နောက်မှလည်းအာဆီယံကြက်တဲပြီးတဲ့နောက်မှလည်းဒီ policy ပဲရရှိနိုင်ရတယ်သုံးသွားတာပါပုဂ္ဂိုလ်ကတော့ကျွန်တော်တို့ရှိတဲ့ကျွန်တော်တို့နိုင်ငံမှာရှိတဲ့ဒီ agri ပေါ့ဗျာ agri ပဲရှိမယ် natural resource ရှိမယ်ဒါပဲဒါပဲဦးစားပေးတာဒါပေမဲ့အလုတ်ကန်အများကြီးကိုဖန်တီးပေးနိုင်တဲ့ဟိုပေါ့နော်အများကြီးကိုဖန်တီးပေးတဲ့ဟာကတော့ SME လိုမျိုးဒီတော့ကထုတ်လုပ်မှုမြင့်အောင်လုပ်ရတာအဲ့ထုတ်လုပ်မှုကပြည်တော်ကစားသုံးမှုနဲ့ quality ပြောင်းပြန်ပြီး engage လုပ်တာပေါ့အဲ့ဒီ policy ကပဲအရေးကြီးတာပေါ့အဲ့ဒီ policy ကအရေးကြီးတဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့စက်မှုဇုံလေးတွေအသေးလေးတွေအများကြီးရှိမှာပါ SME ဇုံလေးတွေ SME တွေအများကြီးရှိပါတော့ဒီဟာတွေကိုတော့ကျွန်တော်တို့ကဟို supply chain ကြီးပေါ့ဒီတစ်ခုလုံးဖြစ်စီတစ်ခုလုံးမှာသွားပြီးတော့မှအစိုးရက facilitate လုပ်ပေးရမယ်ညှိနှိုင်းတာတွေလုပ်ပေးရမယ်လိုအပ်တဲ့ subsidy တွေပေါ့နော် subsidy တွေကူညီထောက်ပံ့မှုတွေပေးရမယ်ဒါက supply side မှာသူတို့လုပ်ပြရမှာပေါ့
ဟုတ်ကဲ့
demand side မှာဆိုရင်ဒါပြည်သူလူထုကလည်းခုနပြောတဲ့အလုပ်လက်မဲ့မရှိတော့ငွေမရှိတဲ့ခါကျတော့အဲ့တော့အဲ့တော့အင်ကောင်သူတို့ကိုဘယ်လောက်လူမှုဖွံ့ဖြိုးရေးဘယ်လောက်ထောက်ပံ့တာတို့တော့ကျမိုက်စိတ်ဘယ်လောက်ထောက်ပံ့တာဘူးတဲ့ပြည်သူလူထုလည်းငွေထွက
်ငွေထွက်ပြီးတော့လုပ်ပါအ
ဲ့ငွေထွက်ပြီးမှပဲထုတ်လောက်တဲ့ဟာကိုသူတို့ဝယ်မှာဟုတ
်ဟုတ်ကဲ့ပါအ
ဲ့တော့အဲ့နှစ်ခုကညီညီမရမှာပေါ့နော်ညီညီမရမှာဆိုတော့အဲ့ဒီဟာကိုကျွန်တော်တို့ကအများအခုချိန်မှာတော့အဲ့လိုပဲလုံးရလိမ့်မယ်လို့ထင်တယ
်။ဟုတ်ကဲ့ခင
်ဗျ။ဒီတော့ပြောချင်တာက policy တစ်ခုကဒါ domestic ဖြစ်နေ domestic consumption ကိုမြင့်အောင်ဆက်တင်ရမယ်။အဲ့ဒီ view ကိုကျွန်တော်စဉ်းစားရမယ်။ဓာတိရပါမယ်။
ဟုတ်ကဲ့။ဟုတ်ကဲ့။ဆရာတော်ဆိုတုံးတို့ကကြတော့ဒါကိုယ်တိုင်လည်းလက်တွေ့တည်တည်ဝင်ဝင်လုပ်နေတဲ့အခါကြတော့ဆရာတော်ဆိုတုံးအဓိကဘာတွေများရင်ဆိုင်နေရပါလဲဆရာ။အခုလက်ရှိအခြေအနေမှာစီးပွားရေးလုပ်ဖို့အတွက်က
ဒီကတော့ခင်ဗျ banking နဲ့ပတ်သက်တဲ့ပြဿနာပေါ့နော်။ဒါတော့ရင်းနဲ့ဆိုင်တော့ရောကြတယ်ဆိုမယ်လက်ရှိအနေအထားထိဒီငွေထုတ်တဲ့ဟာခက်ခဲရှိတော့ငွေကြေးလက်ပတ်တယ်ပေါ့နော်လက်ပတ်ဖို့အတွက်ခက်ခဲရှိတယ်။နောက်ဗန်နေနေတဲ့ခုနပြောတဲ့ဒီသူတို့ရဲ့ချင်းငွေတော့ပုံမှန်ကျွန်တော်တို့အရေးကြရောင်းတဲ့ဟာတွေဒီမော်တော်ကားအစလေထုံဆက်ဒီတက်မြေဩဇာဘူဒတ်စီအရင်တော့ကျွန်တော်အကျွေးစနစ်ဆိုရှိတယ်အခုကဘူဒတ်စီလို့ပြောလို့လေကျွန်တော်ကတက်မြေဩဇာနဲ့အကျွေးဝယ်လို့မရတော့ဒီသမားရဲ့အတွက်ခက်ခဲဖို့ဖြစ်တာပေါ့နော်တစ်ဖက်ကလည်းခုံစည်းတုံးကြီးလာတယ်ဒီဒေါ်လာစည်းတက်တဲ့အတွက်ကြောင့်မို့လို့ဖိတ်ချက်ချက်သမောကရတဲ့အခါတမ်းမျိုးသာနေရာကြီးတယ်။ဒီမှာတခါအကျွေး credit မရှိတော့ဘူးနော်။အကျွေးမရတဲ့ပဲကြောင့်လက်ငင်းဝယ်ဖို့ကြောက်ရလေ။ဝေကြီးနဲ့ပတ်သက်ပြီးတော့အရင်းကြီးကငွေရနေတဲ့လူတွေပေါ့နော်။အဲ့တော့သူတွေအဲ့ဒီဟာတွေကလည်းသမားတွေအနေနဲ့ရောစဲတွေ့နေရတဲ့ပြဿနာပေါ့နော
်။
ဟုတ်ပါ။ဒုတိယချက်ရတယ်ခုနကဆရာဦးတန်းစုပြောသွားတဲ့ကပါတယ်ပေါ့နော်။အဓိကတော့ SME လေးအနေနဲ့လည်းတို့တော့ငွေတဲဟွာလည်းငွေကြီးကကျွန်တော်တိုင်းပြည်ကဒီခက်ခဲရှိတဲ့ချီးငားဖို့တွေတူဝကြီးရဲ့။ဒီချိန်ကျတော့ပို့ပြီးတော့ခက်တာပေါ့နော်ဒီခုနပြောတဲ့ဒီ finance institution တွေကလည်းအလုပ်တွေရပ်သွားတယ်တို့ကဘဏ်ဒီကိုယ်တိုင်ကလည်းသူကရုံးခန့်နေရနေတာဖြစ်တယ်ဖြစ်တယ်အဲ့တော့ဘယ်လိုပဲပြောသူတို့အတွက်ကဒီငွေကြေးနဲ့ပတ်သက်တဲ့အခက်အခဲကပို့ပြီးတော့ဝေးသွားတယ်နောက်တစ်ဖက်ကလည်းအလုပ်ကံမတိကျမရာမှုတွေကြောင့်ငွေချင်းငါပေးမဲ့ investor လုပ်မဲ့လူတွေအနေနဲ့လည်းနောက်ဆုတ်တာပေါ့နောက်ဆုတ်လာပြီးသူတို့ငွေမာဖြစ်တဲ့ခုနရွှေတို့ဒေါ်လာတို့ခုနအင်ဂျင်မီဒါမျိုးပဲမြုပ်မြုပ်နေကြတယ်လုပ်ငန်းမှာယင်းနေမှုတွေကျွန်တော်ကရှာဖွေရခဲ့တယ်ငွေတွေကပိုခဲ့တဲ့ချိန်ဒီကာလမှာပိုခဲ့တယ်ပေါ့အဲ့တော့အဓိကတော့ခုနပြောတဲ့ finance ပတ်သက်တဲ့ဟာတော့ကျွန်တော်ဘယ်မှာဦးစားပေးအခက်ခဲလို့ကျွန်တော်မြင်တာ
အဲ့မှာလေဘန်နဲ့ပတ်သက်လို့ဆရာတော်ဆိုတော့ကျွန်တော်နည်းနည်းတော့ဖြတ်ပြလိုက်ပါစီအခုနည်းနည်းလေးဘန်ကဟိုငွေပူပြီးတော့ပို့ထုတ်ပေးလာတယ်ဆိုလားလို့ဆရာအဲ့ဒါဟုတ်လား
ဟုတ်ပါတယ်လွန်ခဲ့တဲ့ ဒီနေ့ပြည့်ပြီတော့ဒီနေ့လောက်ကာလမှာတော့ဟိုပြောရတော့ဗျာအင်ဒီကေတာကြည့်လဲဆိုတော့ပါဆန်တွေကြည့်လိုက်တာရင်တော့အကောက်ထဲမှာရှိရတယ်အကောက်မြင်မှာရှိတဲ့ပါဆန်တွေကများတာပေါ့နော်ဟို5 6 9 10လောက်ဖြစ်တယ်အခုကတော့ဟိုဒီ condition ပေါ်မူတည်ပြီးတော့3ပါ300ငွေတော့ဖြစ်တယ်နောက်ဆန်တော်များများလုံးဝရင်တော့ကြတော့ငွေသားပဲအခုကတော့ကတ်စနစ်ကိုလက်ခံလာတယ်သူကကတ်တက်ထုတ်တယ်ဆိုရင်သူကဘန်နေနေနဲ့50ရင်တော့ပြန်ပြီးရငင်းငွေထုတ်ပေးရလို့
ဟုတ်ကဲ့
နောက်ခုနကဟိုဘန်နေနေနဲ့လေအရင်တော့လုံးဝရက်ထားနေအခုတော့ပုံမှန်ဒီဘက်ကိုဘလောက်ပြန်ထုတ်တဲ့ဟာပေါ့ပြောရရင်တော့အချိန်ကာလတစ်ခုတည်းဖြစ်လာတာပေါ့
ဟုတ်ကဲ့ပုံမှန်မဟုတ်ဟုတ်ကဲ့ပုံမှန်မဟုတ်သေးဘူးဆိုပေမဲ့နည်းနည်းလေးအချိန်တော့ပြန်ယူနေတဲ့သဘောရှိတာပေါ့ဟာလား
ဟုတ်တော့ကျွန်တော်မဲတရားလည်းနှုန်းလောက်65 90လောက်တော့ပြန်ပြီးတော့လည်းပတ်လည်နေ
ဟုတ်ကဲ့ဟုတ်ကဲ့စောသန်းဆိုအခုကကျွန်တော်တို့တောက်လျှောက်ရှိလာခဲ့တဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဟိုပြန်ပြန်ထွက်သွားနေကြတဲ့တရင်တွေကျွန်တော်တို့တွေ့နေရဥမာ Chevron တို့ Telenor တို့ Kirin တို့စသဖြင့်ပေါ့နော်ဆိုတော့အဲ့ဒီလိုမျိုးထွက်သွားတဲ့ပြည်ပရင်းနှီးမြှုပ်နှံမှုတွေနေရာမှာဟလာတခြားအစားထိုးဝင်လာမဲ့ပြည်ပကနေပြီးတော့တခြားအစားထိုးဝင်လာမဲ့ရင်းနှီးမြှုပ်နှံသူတွေလည်းပဲရှိခြင်းရှိမယ်ဒါမှမဟုတ်လေပြည်တွင်းကနေပြီးတော့ပဲဟလာထွက်သွားတဲ့လူတွေရှယ်ယာတွေကိုပြန်ဝယ်ပြီးတော့လုပ်ငန်းဆက်လုပ်မဲ့လူတွေရှိတယ်လို့လည်းပြောနေကြတယ်ဆိုတော့အဲ့ဒီလိုနီးအားဖြင့်ဒီရင်းနှီးမြှုပ်နှံမှုတွေကိုရရှိမှာကြားကန်နိုင်မဲ့ကြားကန်နိုင်မဲ့အလားအလာရှိပါလားဆရာရင်းနှီးမြှုပ်နှံမှုတစ်ဆင့်ပြန်တက်လာနိုင်မဲ့အလားအလာရောရှိနိုင်ပါလားဆရာဘယ်လိုမြင်ပါလဲ
ရှိပါတယ်ရှိတယ်ဆိုတာအဓိကတော့ policy level လူတွေကလေဒီဟာကိုဟိုထွက်သွားတဲ့ဒီ investment အနေနဲ့ပတ်သက်ပြီးတော့မှအဲ့ဒီဟာကိုစားထုတ်ဖို့ပေါ့နော်စားထုတ်ဖို့အတွက်ဆိုရင် policy level လူတွေကဒါတွေကိုကျွန်တော်အယူဆရဆိုရင်တခြားလေး monitoring လုပ်ပြီးတော့မှဒီနေရာကိုစားထိုးဖို့ဆိုပြီးတော့တကယ်ကို grand strategy ပေါ့နော်သူတို့ခေါင်းထဲမှာရှိသင့်တယ်လို့ထင်တယ်အ
ဲ
့တော့မြန်မာနိုင်ငံမှာကြတော့ဟိုလူတော်တော်များများကဟိုကျွန်တော်ရေးတဲ့ဆောင်းပါးတွေမှာပါတယ်မြန်မာနိုင်ငံတော်တော်များများမှာပတ်စံတွေရှိကြတယ်မြန်မာနိုင်ငံမှာပတ်စံတွေရှိကြတယ်ဒါပေမဲ့ဒီပတ်စံကိုဘယ်လို allocation လုပ်ရမလဲဆိုတော့ကြတော့
ဘယ်နေရာမှာရင်းနှီးမြှုပ်နှံမလဲဘလူးတူးအောင်လုပ်မလဲ
အဲ့ဒါကြတော့မလုပ်တတ်ကြဘူးပတ်စံတော့ရှိကြတယ်အဲ့တော့မရှိရှိတဲ့ကကြတော့ဒီပတ်စံကိုတို့ကဘာပဲလုပ်လဲဆိုတော့နည်းများမြက်ပြီးတော့ဟိုပါတော့ဟိုပေါ်လွယ်တဲ့ဟာပေါ့ရေပေါ်စီစီးပွားရေးပေါ်ရအောင်မကားဝယ်မယ်ရေဝယ်မယ
်စိတ်ဝယ်မယ်ပြန်ရအ
ောင်ဒါပဲဒီအရာတွေလုပ်မယ်ဒါတွေပဲလုပ်ကြတာလုပ်ကြတော့ဒီမြန်မာနိုင်ငံသားတွေတော်တော်များများမှာပတ်စံရှိတဲ့ဒီကျွန်တော်တို့ပြောရတာ money ပေါ့ဗျာအဲ့ money ကိုကျွန်တော်တို့ကဘလို့ပုံပတ်လုပ်မလဲပေါ့ရေဖြော်မလဲပေါ့အဲ့တော့အရေးပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီချိန်ဆိုရင်မှန်တယ်ပြောရရင် stock market တွေ capital market တွေရှိနေတော့ဒါအကောင်းဆုံးချိန်ပေါ့အဲ့ဒီဟာတွေကို stock တွေပါရအောင
်
အဲ့တော့အဲ့ stock တွေကို stock market မှာ list လုပ်ဖို့ဆိုရင်ခုနပြောတဲ့ဗမာနိုင်ငံကနေပြီးတော့ထွက်သွားတဲ့ Kirin တို့ Chevron တို့ခုပြောတဲ့ဒီ company ကြီးတော်တော်များများ Kirin Telenor တို့ပေါ့နော
်ဟုတ်ကဲ့
သူတို့ကထွက်သွားလို့ရှိရင်သူတို့ထွက်သွားလို့ရှိရင်ဒီ share ဟုတ်share ပိုင်ရှင်တွေတော်တော်များများသူတို့ကြိုက်တဲ့လူကိုသူတို့ share ရောင်းမရအောင
်ရောင်းမရအောင
်နိုင်ငံတကာနိုင်ငံတော်ရှိတဲ့ဒါ principle ပေါ့နော်
အဲ့
တော့ဒီနိုင်ငံမှာမူရင်းနိုင်ငံမှာရှိတဲ့ဒီ share ကိုစိတ်ဝင်စားတဲ့နိုင်ငံသားအရင်ရောင်းရတာခင်ဗျားရောင်းလိုက်တဲ့ share ရဲ့ percentage block ကိုမြန်မာနိုင်ငံသားကိုပြန်ပေးရမယ်ပြန်ပေးရမယ်ဆိုရင်အားမျိုးရှိတဲ့အတွက်ရွှေပြိုင်းလူလာမျိုးသူတို့ဝယ
်ဟုတ်ပါတယ်ရွှေပြိုင်း
ရွှေပြိုင်းလူကဒါလုံးရမလဲဆိုတော့ stock market မှာသူကအဲ့တော့တင်ပြီးတော့မှာ share တစ်ခုချင်းပြန်ရောင်းမှာเสียอะไรก็ตะบ้าหมดเนี่ยอะแล้วส่วนดีประสันอ่ะดีแล้วมาเล่นนี่ก็เนา
ะโอเค
อะแล้วส่วนดีเนี่ยซีวายถั่วละไอ้อเม็ดดิโอเลยปิดตัวรู้ดิซ้าลงยา
อ่ะโอเค
อย่าမျိုးโหជីနေတဲ့ဒီ policy maker ดาวถ่ายทีนี่ก็รู้อ่ะเนาะ
โอเค
อะส่วนเนาะดีနိုင်ငံญาติถั่วตัวเราก็ว่าเราก็ဖြည့်ชิ้นอยู่อ่ะนี้ละตะคูนี้มา
โอเคครับတော်တော်ဆိုးထွန်းော်ဆရာဒီယင်းဒီပတ်ယင်းဒီမုန်နမှုနဲ့ပတ်သက်ပြီးတော့ထွက်သွားတာဒီထွက်သွားတဲ့နေရာမှာအစားထိုးဝင်ဖို့ပြည်တွင်းလုပ်ငန်းရှင်တွေကဝင်နိုင်ဖို့ဆရာတို့အမြင်ပါတော့ဘယ်လိုရှိပါလဲဆရာကိုယ်တိုင်လုပ်ငန်းရှင်တူညီနေ
တပတ်ကတော့ခုနကတော့ဒီဘထွက်သွားတော့လေကျွန်တော်တို့အနေနဲ့တော့မကောင်းဘူးဗျာ FBI ရှိတော့ခုတိုင်းကြီးတွေပို့ပြီးကောင်းတယ်ဗောနော်ဒါမဲ့လေထွက်သွားလို့လေလုပ်ငန်းတွေရပ်သွားတော့မဟုတ်ပါဘူးလူတွေကရုပ်တရက်စဉ်းစားရင်ထွက်သွားရနေပဲရပ်သွားရတော့မဟုတ်ဘူးဘာလို့လဲကျွန်တော်ပြောသလိုပေါ့အဓိကဟန်ဒိုဗာလုပ်လိုက်တာ
ဟုတ်ကဲ့ခင
်ဗျာထွက်သွားလို့ဒရင်တော့ရဆက်တွေဖုန်းတွေပိတ်သွားတာမဟုတ်နောက်တစ်ယောက်ပို့ပြီးသွားတာဗောနော်ပထမတော့ Lebron ကနိုင်ငံက invest လုပ်တဲ့လူကိုရောင်းဝယ်
တာဟုတ်တယ် M1
ဟုတ်ကဲ့ policy အတိတ်ရတော့သူကတော့ဒီရွှေပြည်မြို့ပေါ့ကမာပြီးကဒီရုပ်တဲ့ရွှေပြည်မြို့ကုမ္ပဏီကိုကျွန်တော်ထည့်ဖို့အတွက်တော့ဟိုလုပ်နေလို့ကျွန်တော်ကြားရပါတော့ဟုတ်က
ဲ့အ
ဲ့တော့ဟိုဒါတော့လေဟိုဘာပဲလဲဆိုတော့သူကတော့ပြန်ညှိသွားတာပေါ့ဒါနဲ့ကုမ္ပဏီကုန်လုံးရဲ့အဲ့လိုပေါ့သူတယ်လို့ Chevron ထွက်တယ်လို့ပြောရင်နောက်လူကဝမ်းသာပေါ့သူကရေနံရှာလုံးတာဖြတ်တာဖြတ်နေရရောင်းလုံးနန်းနန်းထွက်သွားရင်တော့လူကမယူရင်မြမရေနံတပါးအတန်းငွေဆိုတော့တိတ်နိုင်မှာတော့ ်တော့ကတော့ဟုတ်လို့ဘူးပေါ်ဆရာတပ်ပါဆန်းတော့ပဲရှိတာလေသူကသူဘလူကမอยู่တယ်ဆိုတော့သူကကောက်သိမ်းပြီးတော့ပတ်စံကောက်ထဲနေပဲရှိတာပဲအဲ့တော့တူးရဲ့နေရာမှာ risk များတာရင်းနေကဟိုကျွန်တော်တို့ထီထိုးသလိုပဲတွေးပြီဆိုရင်တော့သူနှစ်အကန့်အသတ်ကရှိတယ်သူတော့ရှိပါတယ်ဒီဟာလေအချိန်ကလာတော့အရင်ကြီးကျော်နေပါပြီကျွန်တော်တီးတော့လို့ထတ်ထုတ်လို့တော့၄၅၀နှစ်ပေါ့နော်ပုံကုံကန်နီးဖြစ်နေတယ်ဖြစ်မှာပါအเจ้าရတော့အများကြီးပေါ့ကျွန်တော်ကဇီဝရေးသမားတွေအနေနဲ့တွေးတဲ့ပုံစံတော့ကနိုင်ငံရေးအပြင်ဘောတခြားအချက်တွေပါပါပါကိုပြောရတာ ਨੇ ခက်တယ်
ဟုတ်ကဲ့ဟုတ်ကဲ့
ဒါဆိုတူဟိုစဟိုစစဟွာခက်မှာလာတူးတဲ့ဟာပဲလေအဲဒီကုန်လုံးလုပ်ခဲ့
တာ
ကိုစဟ
ဟုတ်တယ်ဟုတ်တယ
်အားနေပဲရှိရသူလို့တာကြာပြီလေ
ဟုတ်တယ်
တချို့ investment တွေပေါ့ကားပါကားဆက်ရုံဟာမျိုးဆိုတယ်ဟိုအရင်ကောင်ကူက98နေရစတဲ့ဆက်ရုံတွေရှိရဂျပန်ဆက်ရုံတွေဟုတ်တယ်ဟိုပြောတာကအခုမှထွက်ပါလားဆိုဘယ်လိုထွက်မှာလဲဟိုတော့တော့လေဟိုအကြောင်းအရာတော့အများကြီးပါဟိုတို့ရကတခါကြတော့လေအချို့လိုက်ငိုငင်းလက်တူပေါ့သူချိန်ကောင်းလုံးထွက်လိုက်တာမျိုးလည်းရှိနေ
ချိန်ပေးပြီးတော့ဆင်းနေပြီးတယ်ဇောက်တန်းဆိုဆရာတော်ဆိုသူအမှုစလုံးကိုဒီပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီးပွားရေးပညာရှင်ဦးတန်းဆိုဘောကပြည်တာပုဂ္ဂလိကလုပ်ငန်းရှင်ဒေါက်တာဆိုးထွန်းတို့ ਨੇ ကိုကြကြသိဆက်သွဲမေးမြန်းစီစဉ်တင်ဆက်ထားတဲ့အင်္ဂါညဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လင်းပေးခဲ့တဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုမနက်ဖြန်ဗုဒ္ဓဖူးမနက်ခင်းမှလည်းတလဲပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါရစေ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့အင်္ဂါညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်ရှင်။ယူကရိန်းကနေခွဲထွက်သွားတဲ့ပြည်နယ်နှစ်နယ်ကိုတခြားနိုင်ငံအဖြစ်နဲ့အတိအမှတ်ပြုကြောင်းရုရှားသမ္မတပူတင်ကလက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီဟာတနင်္လာနေ့ညကအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒီပြည်နယ်တွေဟာတခြားနိုင်ငံတွေအဖြစ်နဲ့ခွဲထွက်တာကိုရုရှားကနေအတိအမှတ်ပြုလိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကလုံခြုံရေးကောင်စီမှာပြောဆိုလိုက်ပါတယ်။ဒါဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတနိုင်ငံယူကရိန်းကိုတိုက်ခိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေရဲ့အခြေခံမူကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့တမ္မတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကဆိုသွားတာပါရှင်။ရုရှားတမ္မတ်ကြီးဘက်ကတော့အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေဟာယူကရိန်းကိုစိတ်ဆိုးအမျက်ထွက်လက်နက်ကင်လာအောင်တွန်းပို့ပေးနေတာဖြစ်တယ်လို့လုံခြုံရေးကောင်စီမှပြောဆိုပါရရှင်။အာနာသိန်းစစ်ကောင်စီဟာမြန်မာအယက်သားပြည်သူတွေကိုတိုက်ခိုက်ဖြိုခွင်းတဲ့နေရာမှာတုံးဖို့ဂျက်တိုက်လေယာဉ်တွေနဲ့တန်ကြပ်ကားတွေကိုရုရှားနဲ့တရုတ်လိုပြည်ပနိုင်ငံတွေကနေလက်ခံရရှိနေတယ်လို့မြန်မာလူခွေးဆိုင်ရာကုလအထုကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီလိုလက်နက်ထောက်ပံ့နေတာတွေကိုရက်ဆိုင်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကုလသမဂ္ဂရဲ့မြန်မာလူခွေးဆိုင်ရာအထုကိုယ်စားလှယ်သောမတ်စ်အင်ဒရူးစ်ကတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။အယက်သားပြည်သူတွေကိုတတ်ဖို့တုံးတဲ့လက်နက်တွေမြန်မာနိုင်ငံကိုကူညီထောက်ပံ့ပေးတာမျိုးမပေးသင့်ပါဘူးလို့သူကအလေးနက်ပြောကြားခဲ့တာဖြစ်ပါတယ်။စစ်တပ်ရဲ့ရေနံနဲ့သဘာဝဓာတ်ငွေနိုင်ငံခြားငွေလဲလှယ်မှုတွေကိုဖျက်တောက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။နောက်စစ်ကောင်စီကနေတစ်နဲ့ရှားပါတွင်းထွက်ပစ္စည်းလိုတယံဇာတဝယ်ယူတာတွေမလုပ်ဖို့ကိုလည်းပြည်နယ်နဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုကုလအထူးကိုယ်စားလှယ်သောမတ်စ်အင်ဒရူးစ်ကတားမြစ်တောင်းဆိုထားပါတယ်ရှင်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်မိုးပြဲမြို့နယ်လွဲရင်မင်္ဂလာကျေးဝါတဝိုက်မှာတော့စစ်ကောင်စီတပ်ဖက်ကရေချောင်းကပါတိုက်ခိုက်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါရရှင်။ကချင်ပြည်နယ်ပူတာဟိုဘက်မှာလည်းစစ်ကောင်စီတပ်နဲ့ KIA ချားမှာဒီကနေ့နှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့စွန်ပီယန်ရွာနာမှာဖြစ်တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ဖက်ကဂျက်တိုက်လီနဲ့ပါပုံကျဲတိုက်ခိုက်ခဲ့ပါရရှင်။ဒီကနေ့ကြာရောက်တဲ့22ရက်2လ2022ခုနှစ်ဖြစ်တဲ့ဒီနှစ်6လုံးနေ့မှာတော့ဆီယာနာရှင်ကိုစန့်ကျင်တဲ့အနေနဲ့ပြန်လဲစုယုံနှစ်6လုံးစီကားတပိတ်ဆိုပြီးဆန္ဒပြပွဲတွေကိုရန်ကုန်မြို့အပါအဝင်မြို့တချို့မှာလုပ်ခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့အတွက်တချို့နေရာတွေမှာတော့ပျောက်ကြားတပိတ်ပုံစံတွေနဲ့လုပ်ခဲ့ပြီးတော့မုံရွာမှာတော့စစ်ကောင်စီဘက်ကကားနဲ့ဝင်တိုက်ပြီးတော့လူစုခွဲခဲ့ပြီးဖမ်းဆီးခံရသူတချို့ရှိပါတယ်ရှင်။သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့Justin Twist နဲ့ BJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာစင်ရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.